Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ30ရက်တနင်္ဂနွေနေ့ဖက်6:30အစီအစဉ်တွေကိုလိုင်းဒိုမီတာ3251အပြင်လိုင်းလမ်းမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေပါပြီရှင်။ကျမနာလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ။အ
ားနဲ့ခတဲ့ကင်းရင်ကြပါစေ။ကျွန်တော်တပေါင်းသားမှာဒီကနေ့တက်လာတဲ့သတင်းတွေကတော့ကုလသမဂ္ဂအကြောင်းဝန်ကြီးနိုင်ပြတဲ့တိနန်တင်မုတ်မှုဘောတူညီချက်ကိုရုရှားကရိုက်ဆိုင်လိုက်ပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရိုရိုနဲ့သူ့ဇနီးတို့ဟာအီရန်ဆန္ဒပြသူတွေကိုထောက်ခံကြောင်းပြသဖို့အတွက်ကနေဒါနိုင်ငံအိုတာဝါမြို့ကအီရန်ဆန္ဒပြသူများထောက်ခံချီတက်ပွဲမှာပါဝင်ချီတက်ဆန္ဒပြခဲ့ကြပါတယ်။digital လုံခြုံရေးအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကတယ်လီနော့အသုံးပြုသူတွေကိုကူညီပံ့ပိုးပေးနိုင်ဖို့နီးလန်းတွေကိုရှာဖွေနေတယ်လို့တယ်လီနော့ကတောက်ချာနေမှာပြောလိုက်တဲ့သတင်းတွေနဲ့တခြားအရေးကြီးသတင်းတွေကိုခူရနိုင်တဲ့တင်ပြပေးကြမှာပါ
။ကောင်းပါပြီရှင်။အာနာတိတ်မှုနောက်ပိုင်းမလေးရှားဘက်ထွက်ပြေးတင်းရှောင်လာတဲ့တင်းချီတဲ့မြန်မာဒုက္ခသည်တွေရဲ့အခြေအနေကိုလည်းဒီကနေ့နားဆင်ရဖို့ရှိပါတယ
်။သူတွေနေတွေမှာဖမ်းနေနေဆက်ကကျတူဝင်လာတဲ့နေရာမှာဖန်စီများတယ်။နောက်ပြီးတော့ကျွန်တော်တို့ဂျိုဟိုးပြင်နေပေါ့နော်ဒီဆက်ရုံ
လို့အခြေအဆုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်မြဝတီကော့ကရိတ်လမ်းပေါ်ကရင်တိုက်မှုတည်တင်းကြောင့်လူသေဆုံးမှုနဲ့ထိခိုက်ဒဏ်ရသူတွေရှိနေတဲ့တည်တင်းနဲ့အတူတာလီဘန်တို့အာဏာရုပ်အုပ်ချုပ်ခဲ့တဲ့နောက်ပိုင်းပြည်ပကိုထွက်ပြေးသိမ်းရှောင်လာတဲ့သူတွေထက်ကဘရာဇီးနိုင်ငံရောက်လေစိတ်မှာတောင်းတင်နေတဲ့အာဖဂန်နစ္စတန်နိုင်ငံသားတွေအကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြေမမီဒီယာမြင့်ကွင်းမြန်မာပြည်မှပေးစာများသတင်းထက်ကသုသားနဲ့ထူးခြားဆန်းများသတင်းများအပစင်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကိုရနိုင်တို့ပြောပြပေးပါရှင
်။ကုလသမဂ္ဂအကြောင်းဝန်ကြီးနိုင်ပေးခဲ့တဲ့တိနန်တင်ပုတ်မှုသဘောတူညီချက်ကိုရုရှားကရက်ဆိုင်လိုက်ပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်ယူကရိန်းက6တန်ကျော်တင်ပို့နိုင်ခဲ့ပြီးကမ္ဘာစည်းကွက်မှာသီးနှံစည်းချဖို့အထောက်အကူဖြစ်ခဲ့ပါတယ်။ယူကရိန်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့လုံရက်နဲ့ဆက်ဆက်ပြီးသဘောတူညီချက်အရဘက်ကုမ္ပဏီသမောတွေရဲ့လုံခြုံရေးကိုရုရှားကအမတ်မခံနိုင်တော့ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာပြောထားပြီးစနေနေ့ကစပြီးရက်အကန့်အသတ်မရှိရက်ဆိုင်လိုက်ပါတယ်။ယူကရိန်းကတော့သူတို့တိုက်ခိုက်တာမဟုတ်ဘူးလို့ညင်းဆိုပါတယ်။ရုရှားနဲ့ယူကရိန်းကိုသီးနှံကိစ္စထပ်မံညှိနှိုင်းဆွေးနွေးချဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းလိုက်ပြီးတည့်ရဲ့အချမှာရုရှားကအခုလိုရိုက်ဆိုင်လိုက်တာပါ။အာရှနဲ့အာဖရိကမှာအတိုင်းအဆကြီးကြီးမားမားအငတ်ဘေးကြုံရအောင်ရုရှားကချင်းချောက်လာတာကိုမြင်သားပါတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကသူ့ရဲ့ညစဉ်ဗီဒီယိုအစီအစဉ်ကနေစနေနေ့ညကပြောလိုက်ပါတယ်။သင်္ဘော256ဆင်းဟာတင်းနံတန်ချိန်ပေါင်း2,000ကျော်ကိုတင်ဆောင်ထားကြပြီးပင်လယ်နဲ့ထက်မှာစောင့်နေကြရတယ်လို့ဇယ်လန်စကီကဆိုပါတယ်။စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီရဲ့အစည်းအဝေးကိုတနင်္လာနေ့မှာခေါ်ပေးဖို့ရုရှားကကုလသမဂ္ဂကိုတောင်းဆိုလိုက်ပါတယ်။အခုလိုရဆိုင်လိုက်ခြင်းအပြင်သူနဲ့ဆက်ခဲ့တဲ့ယူကရိန်းစစ်ပွဲမှာစာရရိတ်ခါကိုလက်နက်တစ်ခုပြရုရှားကထပ်မံအသုံးပြုလိုက်တာဖြစ်တယ်။ဝင်ငွေနဲ့အလလတ်ဝင်ငွေရှိတိုင်းပြည်တွေရဲ့ကမ္ဘာစာရရိတ်ခါဈေးနှုန်းတွေပေါ်မှာဓာတ်ရိုက်တက်ရောက်မှာဖြစ်ပြီးရင်ဆိုင်နေရပြီးဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကြမ်းတဲနဲ့စာရရိတ်ခါမလုံခြုံမှုကိုပိုပြီးစိုးဝါးစီမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ကပြောလိုက်ပါတယ်
။အီရန်နိုင်ငံကဆန္ဒပြပွဲတွေအတွင်းသတင်းတောက်တွေတော်များများဖမ်းဆီးခံရတဲ့အပေါ်မှာအီရန်သတင်းတောက်တွေကဒီနေ့ရှုတ်ချလိုက်ကြပါတယ်။စက်တင်ဘာ16ရက်နေ့ကအသက်22နှစ်အရွယ်မာဆာအမနီဟာအီရန်မျိုးသမီးတွေလိုက်နာမယ်ဝတ်စားဆင်ရင်မှုကိုချိုးဖောက်တယ်ဆိုပြီးတော့ရဲကဖမ်းဆီးထားစဉ်တေဆုံးသွားခဲ့တဲ့အတွက်နိုင်ငံတော်ဆန္ဒပြတာဟာအခုဆိုရင်သတင်းပတ်9ပတ်ထဲရောက်လာကြပြီဖြစ်ပါတယ်။စနပြပေါ်တွေအတွင်းတည်ဆုံးသူဒါဇင်နဲ့ချီရှိခဲ့ပြီးတော့ဖမ်းဆီးခံရသူလည်းရာနဲ့ချီရှိပါတယ်။တည်ဆုံးသူအများစုကတော့ဆန္ဒပြတဲ့သူတွေဖြစ်ပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တချို့လည်းတည်ဆုံးတဲ့အထက်မှာပါဝင်ပါတယ်။မြို့တော်တရီရန်နဲ့တခြားမြို့တွေမှာသတင်းတောက်20ကျော်ဆက်ပြီးတော့ဖမ်းဆီးခံနေရတော့မယ်လို့ဆာဇန်ဒါဂီသတင်းစာကဒီနေ့ပြောပါတယ်။ဒါပြင်နောက်ထပ်သတင်းတောက်တွေတော်များများကိုလည်းအာဏာပိုင်တွေဘက်ကစစ်ဆေးမေးမြန်းဖို့ခေါ်တာတွေရှိတယ်လို့ဆိုပါတယ်။တဲ့နောက်တွေကိုအခုလိုဖမ်းဆီးတာတွေနဲ့ဖမ်းပြီးတဲ့နောက်သူတို့ရတဲ့အခြေခံအခွင့်အရေးတွေကိုမပေးတာနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေကိုဝေဖန်ထားတဲ့ကြေညာချက်ကိုလည်းအီရန်သတင်းတောက်တွေနဲ့တပ်ပုံသတင်းတောက်300ကျော်ကလက်မှတ်ရေးထိုးခဲ့ကြတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။ဖမ်းဆီးခံခဲ့ရတဲ့သူတွေဟာရှင်းနေငါးခွင့်မရသလိုတရားရုံးကြားနာစစ်ဆေးမှုတွေမလုပ်ခင်မှာလည်းစစ်ဆေးမေးမြန်းတာတွေဆွဲချက်တင်တာတွေလုပ်ခဲ့ပြီးတော့အဲ့လူတွေကိုလွတ်ပေးဖို့လည်းကြေညာချက်မှာတောင်းဆိုထားပါတယ်။
အချိန်ထဲမှာပဲမနေ့စနေနေ့ကတော့အီရန်မျိုးကတက္ကသိုလ်ကျောင်းတွေအပါဝင်တခြားမျိုးတွေမှာလည်းကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့အီရန်တော်လိုင်းအဆောင်တပ်ကတမ်းမူကြီးကတော့ကျောင်းသားတွေပါဝင်ဆန္ဒပြတဲ့သူတွေကိုလမ်းပေါ်မှာထွက်ပေးအိမ်ထဲမှာနေကြဖို့ပြောလိုက်ပါတယ်ခင်ဗျာ။ကနေဒါနိုင်ငံဦးတော်ဝါမျိုးကအီရန်ဆန္ဒပြသူတွေကိုထောက်ခံကြောင်းပြသဖို့အတွက်ကနေဒါနိုင်င နေ့ကအများကြီးလောက်ခဲ့ကြတဲ့နဲ့ ဥဒဝဆရပြဘွဲက ထောက်ခံဘွဲတဘွဲဖြစ်ပါတယ် ခေါင်းစည်းပေါ်အကိုသတ်မှတ်ချက်နဲ့အညီမရှိတဲ့အတွက် စက်တင်ဘာလအတွင်းမှာဖမ်းဆီးခံခဲ့ရပြီး ဘာသာရေးရဲတွေကထိန်းသိမ်းထားစဉ်အသက် 22 နှစ်အရွယ် မာဆာအာမီနီကွာလွန်ခဲ့တာကိုကန့်ကွက်ကြတဲ့ဆရပြဘွဲတွေကအီရန်နိုင်ငံအနှံ့မှာဖြစ်ပွားခဲ့တာဖြစ်ပါတယ် စနေနေ့မှာပဲအီရန်နိုင်ငံရဲ့ဒေါ်လာရေးအဆောင်အတန်အကြီးကဲဟော့ဆိန်ဆာလာမီကဆက်လက်ဆန္ဒမပြကြဖို့သတိပေးလိုက်ပါတယ်ဆန္ဒပြပွဲတွေဟာအနည်းကြီးမလာတဲ့အစီအစဉ်ဖြစ်ပြီးအင်ဂျီရိုနဲ့အစ္စရေးဇီယွန်ဝါဒီအစိုးရတွေကသားဖောက်ပေးခဲ့တာဖြစ်တယ်လို့ဟော့ဆိန်ဆာလာမီကပြောပါတယ်ဒါပေမဲ့အီရန်ပြည်သူတွေဟာသူ့သတိပေးချက်ကိုလျှစ်ဒီပြုလိုက်ကြပြီးစနေနေ့ကဆန္ဒပြပွဲတွေ
ဒီဆုံးမှုအများဆုံးနှစ်ဖြစ်လာနိုင်တယ်လို့အရှေ့လယ်ပိုင်းဒေသဆိုင်ရာကုလသမဂ္ဂတန်တမန်ကပြောလိုက်ပါတယ်။ဒါပြင်ပေါက်ကွဲလူနီနီဖြစ်နေတဲ့အခြေအနေကြီးကိုတည်ငြိမ်သောအောင်ချက်ချင်းလှုံ့ဆော်ကြဖို့နဲ့အစ္စရေးနဲ့ပါလက်စတိုင်းကြားဆွေးနွေးမှုတွေပြန်လည်စတင်ဖို့အတွက်လှုံ့ဆော်ကြဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။မျိုးလင်းရမေးတာတွေပုံများလာပြီးတော့တင်းမာမှုတွေနဲ့ဒ ဒေသဆိုင်ရာတန်တမန်တွန်ဝန်နက်စလန်ကလုံခြုံရေးကောင်စီကိုတောက်ချာနေကပြောကြားခဲ့ပါတယ်ပြည်ခဲ့လာကဣသရေလကိုစန့်ကျင်တဲ့ဆန္ဒပြပွဲအတွင်းဣသရေလလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်ကြောင့်ကလေးချောက်အပါဝင်ပါလက်စတိုင်း32ယောက်တည်ဆုံးခဲ့ပြီးတော့311ယောက်ဒဏ်ရာရခဲ့တယ်လို့သူကပြောပါတယ်ဣသရေလဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်4ယောက်နဲ့အရသား25ယောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ဒါပြင်ဆယ်စုနှစ်နဲ့ချီပြီးဖြစ်လာတဲ့အကြမ်းဖက်မှုတွေနဲ့စစ်ဆင်ဆွေးနွေးမှုမရှိတာတွေကဂျော်ဒန်မြစ်နောက်ဘက်ကမှအခုလက်ရှိအခြေအနေတွေဆိုးဆိုးဝါးဝါးမတည်မငြိမ်ဖြစ်စေတဲ့အဓိကကြတဲ့အချက်တွေဖြစ်တယ်လို့သူကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်digital လုံခြုံရေးအန္တရာယ်ဆိုင်နေရတဲ့မြန်မာနိုင်ငံကတယ်လီနော့အသုံးပြုသူတွေကိုကူညီပံ့ပိုးပေးနိုင်ဖို့နီးလန့်တွေကိုရှာဖွေနေတယ်လို့တယ်လီနော့ကတောက်ကြနေမှာပြောလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့အခါမှာကြားဖြတ်နားထောင်နိုင်တဲ့နည်းပညာကိုဖွင့်ခိုင်းလိုက်ပြီးတဲ့နောက်တယ်လီနော့ကမြန်မာနိုင်ငံကသူ့လုပ်ငန်းကိုဒေါ်လာ105သန်းနဲ့ရောင်းချပြီးထွက်လာခဲ့တာပါတယ်လီနော့အသုံးပြုသူ18သန်းရဲ့အချက်လက်တွေကိုစစ်တပ်ကရယူသွားနိုင်တယ်လို့တယ်လီနော့ဝန်ထမ်းတွေနဲ့ဝေဖန်သူတွေကထောက်ပြပြောဆိုနေတဲ့ကြားက EU ဥရောပသမဂ္ဂရဲ့တန်ခအရေးယူမှုကိုခံရမှာဆိုရင်လည်းအတွက်တယ်လီနော့ကလက်ပြောင်းခဲ့တာဖြစ်ပါတယ်။ယခုခါမှာ Atom ဆိုတဲ့နာမည်သစ်နဲ့တယ်လီနော့ကိုဝယ်ယူလိုက်သူတွေကလုပ်ငန်းကိုဆက်လက်ဆောင်ရွက်နေကြပါတယ်။ကြုံတွေ့နိုင်တဲ့အန္တရာယ်တွေကိုလိလာပြီးအကြံပေးချက်အတိုင်းဆောင်ရွက်နိုင်ဖို့အတွက်တီးခြားလွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ကိုရွေးချယ်ကြဖို့အရဘက်အဖွဲ့အစည်း454ဖွဲ့နဲ့တယ်လီနော့တို့သဘောတူညီခဲ့ကြကြောင်းသောက်ကြနေကတယ်လီနော့ကုမ္ပဏီကပြောပါတယ်။မြန်မာနိုင်ငံကအသုံးပြုနေသူတွေအတွက်အလေးနဲ့ထားမယ်အန္တရာယ်ရှိနေကြောင်းနှစ်ဖက်လုံးကသဘောတူလိုက်ကြ
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာလူမှုအတိုင်းဝိုင်းခေါင်းဆောင်တွေကိုတိုက်ခိုက်တပ်ဖြတ်တာတွေတိုးလာပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ကတန်တရားရှိတဲ့သူတွေကိုဖမ်းဆီးနှိမ်နင်းတာတွေစတင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကစပြီးတော့ရိုဟင်ဂျာ56ယောက်ထပ်မနည်းကိုဖမ်းဆီးလိုက်ပြီးတော့အဲ့ဒီက24ယောက်ကတော့ဒီလအတွင်းရိုဟင်ဂျာခေါင်းဆောင်9ယောက်တပ်ခံရမှုမှာပါဝင်ပတ်သက်နေသူတွေဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်လက်နက်ကိုင်ရဲတပ်ရင်းကဒီပြောခွင့်ရဖာရုခ်အမက်ခါ AFP သတင်းဌာနကိုပြောပါတယ်။ဒါအပြင်အဲ့ဒီလူတွေဟာအကြမ်းဖက်သမားတွေဖြစ်ပြီးတော့ဒုက္ခသည်စခန်းတွေအတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအနောက်ရှက်ပေးနေတဲ့ဒီအကြမ်းဖက်သမားတွေကိုဆက်ပြီးနေနေဖယ်ရှားသွားမယ်လို့လည်းသူကပြောပါတယ်။ ပြီးခဲ့တဲ့လပိုင်းတွေအတွင်းဒီဒုက္ခသည်ခန်းဒီကလုံခြုံရေးအခြေအနေတွေယိုယွင်းလာနေပြီးတော့ရိုရင်အင်ဂျာ15ယောက်ထပ်မင်းတက်ခံရတာဒါမှမဟုတ်တနက်နဲ့ပြစ်ခံရတာတွေရှိခဲ့ပြီးတော့တည်ဆုံးတဲ့သူတွေကတပတ်ကျော်ဟာစခန်းတာဝန်ရှိသူတွေနဲ့ခေါင်းဆောင်တွေဖြစ်တယ်လို့ပြောပါတယ်ဒီတည်ဆုံးမှုအများစုဟာရခိုင်လက်နက်ကိုင်အဖွဲ့နဲ့ပတ်သက်နေတယ်လို့ဘင်္ဂလားဒေ့ရဲတပ်ဖွဲ့ကမီမဖော်လိုတဲ့ထိတ်တန်းတာဝန်ရှိသူတူကတော့ပြောပါတယ်ပြီးခဲ့တဲ့2019ဩဂတ်လကစတင်ပြီးတော့ရခိုင်မြောက်ပိုင်းမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာ8,400ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာ့ချမ်းဖက်ဝါဒကိုတံပြန်ရမှာကုလသမဂ္ဂရဲ့စာရွက်ချက်တွေအတွက်အိန္ဒိယကဒေါ်လာတန်ငွေကိုအချမ်းဖက်မှုတံပြန်ရေးရမငွေတဲ့ထည့်ဝင်လိုက်ပါတယ်ကမ္ဘာတစ်ဝန်းကအစိုးရတွေကိုအငြင်းပြူရမှာအချမ်းဖက်အုပ်စုတွေကနီးပညာသစ်တွေကိုပို့လို့သုံးပြလာကြတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီး S ဂျိုင်ရှန်ကာကနယူးဒယ်လီမှာကျင်းပတဲ့ကုလသမဂ္ဂအချမ်းဖက်မှုတံပြန်တိုက်ခိုက်ရေးကော်မတီရဲ့အထူးအစည်းအဝေးမှာပြောကြားပါတယ်အင်တာနက်နဲ့လူမှုစာမျက်နှာတွေဟာအချမ်းဖက်အုပ်စုတွေနဲ့စစ်သွေးကြွအုပ်စုတွေကလူ့အဖွဲ့အစည်းကိုမတီးမငြိမ်ဖြစ်အောင်လုပ်တဲ့အခါမှာသူတို့ရဲ့ဝါဒဖြန့်ချီရေးအစိုးရဒေါ်လာရေးနဲ့ရှိုးဝဲပူးပေါင်းကြံစည်ရေးသီဝရီတွေအားကောင်းရေးအတွက်လက်နက်တွေဖြစ်လာကြတယ်လို့ဂျာရှန်ကာကပြောကြားပါတယ်အာဖရိကမှာလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကို drone တွေနဲ့အချမ်းဖက်အဖွဲ့တွေကစောင့်ကြည့်ထောက်လောင်းခဲ့ကြပြီးဂျာဖြတ်ဖမ်းယူကြည့်လို့မရတဲ့နှိပညာနဲ့သတင်းစကားတွေပို့ခဲ့ကြတယ်လို့လည်းသူကပြောသွားခဲ့ပါတယ်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာနဂေးအပူပိုင်းမုန်တိုင်းကြောင့်ရေကြီးမှုပြုလာတယ်ဖြစ်ပြီးတော့လူ45ဦးထပ်မံတေဆုံးသွားခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကမနေ့စနေနေ့ကပြောလိုက်ပါတယ်တေဆုံးသူတွေထဲက40ကတော့မန္တနာအိုကျွန်းကဘန်ဆာမိုရိုကိုပိုင်အုတ်ချုပ်ခွင့်ရဒေသကဖြစ်တယ်လို့ဖိလစ်ပိုင်မျိုးသားဘေးဒုက္ခရှော့ချရေးနဲ့စီမံခန့်ခွဲကောင်စီဥက္ကဋ္ဌဂျိုဇေးဖော့စတီနိုဂျူနီယာကဒီအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားတာကိုကူးကားပြီးတော့ပြည်တွင်းသတင်းတွေကဖော်ပြပါတယ်။နောက်ပြန်နောက်ထပ်18ယောက်ပျောက်ဆုံးနေသေးဖြစ်ပြီးတော့အဲဒီက15ယောက်ကတော့မကွင်းဒါနာဟုဒေသကဖြစ်ပြီးတော့3ယောက်ကတော့ဆူတန်ကူဒရက်ဒေသကဖြစ်တယ်လို့သူကပြောကြားကြောင်းမနီလာတိုင်းသတင်းစာကရေးပါတယ်။မုန်တိုင်းကြောင့်မိသားစု 4,900 ကျော်ဒီမုန်တိုင်းဒဏ်တင်ခဲ့ပါတယ်။အခုလောလောဆယ်မှာတော့မုန်တိုင်းကယ်ဆယ်ခန်း113ခုမှာမိသားစု 2,600 ကျော်ကိုလက်ခံထားပြီးတော့လူ 1,400 လောက်ကတော့မုန်တိုင်းဝင်တဲ့အချိန်မှာဘေးလွရာကိုရောက်နေကြတယ်လို့ဖိလစ်ပိုင်နေစဉ်သတင်းကပြောပါတယ်။မုန်တိုင်းနဲ့ခံလိုက်ရတဲ့ဒေသတွေမှာအဓိကဆယ်ကြီးတွေဒီအဆိုးအဝါးဆုံးအခြေအနေမဖြစ်ရအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ရေတွေလွတ်ပေးလိုက်တယ်လို့လည်းအမျိုးသားဆယ်မြောင်းဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။တင်းငွေနဲ့ညဖက်နောက်ဆုံးရထိတ်တန့်ရောက်တင်းတွေကိုဦးတင်မောင်တန်းနဲ့ကိုရနိုင်တို့ပြောပြခဲ့တာပါရှင်။ခုတော့တင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။ကရင်ပြည်နယ်မြဝတီကော့ကရိတ်အာရှလန်တင်မာခီးတဲ့တင်ကားဒစီနဲ့ကုံစိန်ကားဒစီတိုက်မိပြီးတော့ကားတိန်မောက်တာကြောင့်လူခုနှစ်ဦးသေဆုံးခဲ့ပါတယ်။ပြင်းထန်တန်းခဲဒဏ်ရာရခဲ့ကြသူ၁၀လုံးဦးကိုတော့မြဝတီစီယုံကြီးကိုပို့ပြီးတော့ကုသမှုပေးနေပါတယ်။ဒီအကြောင်း VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ခရင်ပြည်နယ်မြဝတီကော့ကရိတ်အာရှလန်တင်မာအော်တိုဘာလ30ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာတော့ခီးတဲ့တင်ကားဒစီနဲ့ကုံစိန်ကားတိုက်မိပြီးတိတ်မောက်တာကြောင့်လူခုနှစ်ဦးသေဆုံးခဲ့တယ်ဆိုပြီးမြဝီခရိုင်တင်ငန်းညီနောင်မြို့တက်လူမှုကယ်ဆယ်ရေးအဖွဲ့ကဦးချမ်းမြေကပြောပြပါတယ်
။သေဆုံးတာကမနေရာမှာတင်ပွေချင်းပြီးတည်တာ9ယောက်ခင်ဗျ။တည်ုံရောက်ပြီးတော့2ယောက်ဖက်တည်တယ်ဆိုတော့စုစုပေါင်း9ယောက်တည်တယ်ခင်ဗျ။ဟုတ်စေယုံတက်နေတာကတော့လောဆယ်လက်ရှိမှာ14ယောက်ရှိတယ်ဆိုတော့အားလုံးစုပေါင်းသေဆုံးသူအပါအဝင်21ယောက်ရှိတယ်ဆိုတော့အားလုံးစုပါဟုတ်။ဟိုဘက်ဒီဘက်စုစုပေါင်းတစ်တီလုံး22ယောက်ပဲပါတာခင်ဗျ။
ကော့ကရိတ်ဘက်ကနေမြဝတီဘက်ကိုလာတဲ့ခရီးသည်တင်ကားကဘရိတ်ပေါက်ပြီးတစ်ဖက်ကလာတဲ့ကားကိုဝင်တိုက်ရာကနေအခင်းဖြစ်ပွားခဲ့တာလို့လည်းဦးချမ်းမြေကပြောပြပါဗျာ
။ဖြစ်စဉ်ကတစ်ဖက်လမ်းကြောင်းကခရီးသည်တင်လာတဲ့ကားကဘရိတ်ပေါက်ပြီးတော့မှဒီဘက်ကဟိုကုန်စိန်ကားကိုဝင်တိုက်တာခင်ဗျာ။ကျွန်တော်တို့အာချလန်ကုန်းချက်မုံထိတ်ခင်ဗျာ။ကုန်းချက်မုံထိတ်ကအဲ့ဒီမှာဇီလေးစုကြီးရဲ့ဇီလေးနားမှာအဲ့ဒီဝင်တိုက်တဲ့ခရီးသည်ကားကကော့ကရိတ်ဘက်ကနေမြဝတီကိုလာတာခင်ဗျာ။ဟိုအစီးကားကုန်စိန်ကားတော့မြဝတီကနေကော့ကရိတ်ကိုသွားတာ။ဟုတ်ပါ
ဒဏ်ရာရသူတွေကိုတော့မြဝတီစေယုံကြီးကိုပို့ပေးခဲ့တယ်လို့လည်းပြောပြပါဗျ။ပြီးခဲ့တဲ့အောက်တိုဘာလ5ရက်နေ့တုန်းကလည်းအခုရင်တိုက်မှုဖြစ်ပွားခဲ့တဲ့နေရာအနီးတစ်ဝိုက်တောင်ကုန်းအစင်းမှာပဲပွင့်နေကြီးဇက်တပင်အဖွဲ့လိုက်ပါလာတဲ့ကားတိတ်မောက်မှုဖြစ်ခဲ့ပြီးလူ10ဦးကျော်သေဆုံးသွားခဲ့ပါတယ်ရှင်
။မအေးမပါရှင်။ဒေါက်တာရှင်များရှင်။စစ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံကနေမလေးရှားနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်လာကြတဲ့ခေလုံခွင့်တောင်းခံသူတွေနဲ့ဒုက္ခသည်တွေကိုအတင်းအကျပ်နေရပြန်မဖို့နိုင်ငံကသာ နိုင်ငံတကာစံတတ်မှတ်ချက်နဲ့အညီအကအကွယ်ပေးဖို့ကုလသမဂ္ဂအပါအဝင်လှုပ်ခွင့်ရေးအဖွဲ့တွေကတဆိုင်မှတ်မှတ်တောင်းဆိုနေပါတယ်။နေရက်ပြန်ဖို့ခံရရင်ဖမ်းဆီးနှိပ်စက်ညှဉ်းပန်းခံရနိုင်ဖို့ရှိတဲ့ခလုံးခွေတောင်းခံသူတွေအပါအဝင်ဒုက္ခတွေ38,000ကျော်ရဲ့လုံခြုံရေးရှေ့ရှေ့ဘဝရည်တည်ရေးအနာဂတ်မျိုးလင့်ချက်တွေမြေများဖြစ်နေတယ်လို့လည်းမလေးရှားမှာကူညီပေးနေသူတွေကပြောပါတယ်။မဆုမွန်ကအစူစီတင်ပြထားပါတယ်ရှင်။
ဆရာနာတင်ခံထားရတဲ့မြန်မာနိုင်ငံကနေနိုင်ငံရေးဖိနှိပ်မှုနဲ့ဘေးအန္တရာယ်တွေကြောင့်အိမ်နီးချင်းပြည်ပနိုင်ငံတွေကိုရှောင်တိမ်လာရတဲ့မြန်မာနိုင်ငံသားတွေကိုအတင်းအကျပ်နေရပြန်ဖို့တာမလုပ်ဖို့နဲ့ဆိုင်းငံ့ထားဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကအောက်တိုဘာလ20ရက်နေ့ကဒေသတွင်းနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။ပြည်ပကိုရောက်နေတဲ့မြန်မာနိုင်ငံသားတွေကိုအိမ်ရှင်အစိုးရတွေကအတင်းအကျပ်နေရပြန်ဖို့နေတဲ့လောက်ရကိုအာဆီယံအနေနဲ့အရေးပေါ်ညှိနှိုင်းဖြေရှင်းဖို့လိုအပ်နေတယ်ဆိုတာကိုမိမောင်းထိုးပြရာရောက်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကအောက်တိုဘာလ25ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မလေးရှားနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေနဲ့ခေါလုံခွင့်တောင်းခံသူတွေနေရပြန်ဖို့ခံရပြီးတော့ဖမ်းဆီးခံရသူချို့ရှိခဲ့ပါတယ်။ခံရရသူတွေထဲမှာစစ်ကောင်စီကိုအကြမ်းဖက်ဖက်အာဏာဖီဆန်ရေး CDN လှုပ်ထားသူတွေပါဝင်တယ်လို့ရေတဲ့ရာရှိဟောင်းတဦးနဲ့သူ့ရဲ့ဇနီးဖြစ်သူလည်းဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာကုလသမဂ္ဂဘက်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါအပြင်ဆီယနာတင်ခံထားရစေမြန်မာနိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်ရှိနေပြီးတော့တိုက်ပွဲတွေကြောင့်အိမ်နီးချင်းနိုင်ငံတွေဘက်နေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေကိုဒေသရင်းနိုင်ငံတွေကခေါလုံခွင့်အကာအကွယ်ပေးဖို့တောင်းဆိုထားပြီးဒါကတော့နိုင်ငံအလုံးကလိုက်နာရမယ့်နိုင်ငံတကာဥပဒေဖြစ်ပါတယ်လို့လည်း UNHCR ကတိုက်တွန်းပါတယ်။လာမယ့်နိုဝင်ဘာလအာဆီယံထိပ်သီးအစည်းအဝေးကျင်းပတဲ့အခါမှာမြန်မာနိုင်ငံတွင်းနိုင်ငံရေးဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတဲ့သူတွေကိုအကာအကွယ်ပေးနိုင်ရေးဂတိကဝတ်ထားလှုပ်ဆောင်မှုလူ့ခွင့်ဆောင်ကြည့်လေ့လာရေးအဖွဲ့ Human Rights Watch အဖွဲ့ကြီးကလည်းအာဆီယံခေါင်းဆောင်တွေနဲ့ဒေသတွင်းအစိုးရအဖွဲ့အစည်းတွေကိုတောင်းဆိုပါတယ်။အထူးသဖြင့်မလေးရှားနိုင်ငံမှာခေါလုံခွင့်တောင်းခံတဲ့မြန်မာနိုင်ငံသားတွေကိုသူတို့လုံခြုံရေးအတွက်စွန့်ရတဲ့ကြားကအောက်တိုဘာလနောက်ပိုင်းတုန်းကပို့တိုးပြီးတော့နေရပြန်ဖို့နေတာကိုထောက်ပြရင်းအာဆီယံခေါင်းဆောင်တွေကိုလူခွေစောင့်ကြည့်အဖွဲ့ကြီးကဒီအောက်တိုဘာလ24ရက်နေ့ကတိုက်တွန်းတောင်းဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီနောက်ပိုင်းမှာတော့မလေးရှားကနေမြန်မာနိုင်ငံကိုပြန်ပို့ခံရသူက2000ကျော်ရှိပါတယ်။ပြန်ပို့ခံရသူတွေထဲမှာခေါလုံခွင့်တောင်းခံသူတွေအပါအဝင်စစ်တပ်ကနေထွက်ပြေးလာတဲ့အရာရှိ6ဦးပါဝင်တယ်လို့ Human Rights အဖွဲ့ကထောက်ပြပါတယ်။အခုလိုမျိုးကုလသမဂ္ဂပါဝင်လူခွေအဖွဲ့တွေနိုင်ငံတကာကူညီပေးရေးလုပ်ငန်းအဖွဲ့တွေနဲ့မြန်မာနိုင်ငံဆိုင်ရာလူခွေလှုပ်ရှားသူတွေကိုယ်စားလှယ်တွေဘက်ကမလေးရှားအစိုးရပေါ်မြန်မာဒုက္ခသည်တွေကိုနေရက်ကိုပြန်မပို့ဖို့ဆိုင်းငံ့ထားဖို့မြစ်တာရက်ခံဖိအားပေးတောင်းဆိုတိုက်တွန်းမှုတွေကြောင်းလက်တလုံးမှာတော့မလေးရှားဘက်ကနေပြန်ပို့တဲ့အစီအစဉ်တွေခေတ္တရပ်ဆိုင်းထားပါတယ်။ဒါပေမဲ့လည်းမလေးရှားနိုင်ငံထဲမှာတရားမဝင်ခိုးလုံနေထိုင်တဲ့မြန်မာနိုင်ငံသားတွေအပေါ်အဖမ်းအဆီးအစစ်အဆေးတွေကများနေစေပဲလို့ရခိုင်ဒုက္ခသည်များဘို့ညွှန်ကြားရေးမှူးချုပ်ဦးညီညီလွင်က VOA မြန်မာပိုင်းကိုပြောပါတယ်
။လက်ရှိအချိန်ဒီမှာတော့အဖမ်းအဆီးတွေကတော့အနည်းနဲ့များတော့ရှိနေတာပါပဲ။အတူတူနေဒီမှာဖမ်းတယ်နေဆက်ကကျကျဝင်လာတဲ့နေရာမှာဖမ်းဆီးများတယ်။နောက်ပြီးတော့ကျွန်တော်တို့ဂျိုဟိုပြည်နယ်ပေါ့နော်ဒီဆက်ယုံအလုံးယုံတွေများတဲ့စင်ကာပူနေဆက်မြို့တွေမှာဖမ်းဆီးများတယ်။ဝါလန်လန်ပူမှာလည်းအဲ့လိုဖမ်းဆီးတာတွေကတော့ရှိနေတယ်။ဆိုတော့ကျွန်တော်တို့ကလှုပ်ဆောင်နေတဲ့အပိုင်းကတော့တကယ်ကိုပမာဏပြန်အန္တရာယ်ရှိမဲ့လူတွေကို UNHCR မှာအမြန်ဆုံးမှတ်ပုံတင်ဖို့နော်ဒီဒုက္ခသည်များအေဂျင်စီတွေမှာဆိုတော့နိုင်ငံတကာအတိုင်းအဝိုင်းနေနဲ့ဆက်သွယ်ပြီးတော့အထူးသဖြင့် UN လူခွင့်ရေးကောင်စီတို့နောက်ပြီးတော့ UN လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်အဲထိုမန်ရူးတို့နောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာ UN အထူးကိုယ်စားလှယ်ဒေါက်တာနိုလီဟီဇာရိုနဲ့အဲ့လိုတိုင်ပင်ပြီးတော့အဲ့ဒါလုတာရှိတာပေါ့နော်ဒီမလေးရှားအစိုးရကိုပြန်မပို့ဖို့ရယ်နောက်ပြီးတော့ဒီ UNHCR ကလည်းအရင်ထက်ပိုပြီးတော့အလုပ်လုပ်ဖို့လိုတာပေါ့နော
်ဟို
အဓိကကတော့ဒီရောက်နေတဲ့အပြန်ပြန်ရင်ပမာပြေပြန်ဖို့ခံရရင်အထက်ကြီးအများကြီးကြုံနိုင်တဲ့အဲဒုက္ခတွေတွေပေါ့နော်သူတို့ UNHCR ရဲ့အကာအကွယ်ရရှိဖို့ပြန်တော်ရင်ဖန်စီ20ညံပန်းချင်းကိုခံရမယ့်လူတို့အင်းအရမပြန်မပို့ဖို့ပေါ့နော်ဟိုအဲ့ဒါတွေကိုအာနာပိုင်နေနေနဲ့ဟိုအဲ့ဒီရှုတော့ကလည်းစဉ်းစားပြဖို့တိုက်တွန်းပြောဆိုလုပ်ဆောင်နေတာတော့ရှိတယ်ခင်ဗျာ
ဟုတ်ကဲ့ရှင်နောက်တစ်ခုကဒီတချို့ကြတော့ဒီနိုင်ငံကူးလက်မှတ်လိုမျိုးကင်ထားပြီးတော့မှနိုင်ငံကြီးခိုလုံခွင့်တောင်းထားတဲ့ပုံကိုယ်တွေလည်းရှိတယ်ပေါ့ဆိုတော့သူတို့ကလည်းလက်တလုံးမှာသူတို့အတွက်လက်ရှိလုံခြုံရေးအနေထားကလည်းတော်တော်လေးစိုးရိမ်စရာရှိနေရတယ်ရှိတာပေါ့နော်တချို့ကြတော့လည်းခုနပြောလို့ထိန်းသိမ်းစခန်းနေရာနေဒီ UN ကိုမှဒီဒုက္ခသည် လျှောက်ထားတဲ့သူတွေလည်းရှိတယ်ဆိုတော့အကုန်လုံးကိုခြုံပြီးတော့ပေါ့သူတို့ရဲ့လက်ရှိရေရှည်ရက်တည်ရေးပေါ့နော်သူတို့အဲ့မှာနေထိုင်မှုတို့ဒီရေရှည်ရက်တည်ရေးလို့သူတို့ဘဝအာမခံချက်တို့ကြတော့ဘလို့များဟိုလှုပ်ပေးနိုင်လို့ရှင်သူတို့အတွက်အဆင်ပြေမယ်လို့ထင်လဲကိုလက်တလောသူတို့ရောဘာရင်ဆိုင်နေရတာရှိလဲနေထိုင်ရက်တည်ရေးနဲ့ပတ်သက်ပြီးတော့လေ
ပတ်စဖို့နဲ့ပဲလာလားကျွန်တော်တို့ဒီနေဆက်ဖြတ်ကြိုပြီးဝေးလာလားအတိကတော့ဗမာပြည်မှာရင်ဆိုင်နေရတဲ့အခက်အခဲတွေတော့သူတို့ရဲ့ဖန်စီရှုံအောင်နှိမ့်ဆက်ခြင်းကိုခံရမယ်ကြောက်ပြီးတော့ထွက်လာတာရှိတာပေါ့နော်ဆိုတော့တချို့ကတော့ဒီလိုပဲတာမန်လှုပ်လှုပ်ဖို့ထွက်လာတဲ့လူရှိတာပေါ့ဆိုတော့ကျွန်တော်တို့ကတော့ပမာပြည်မှာဖန်ဆင်းတက်ဆက်ရှင်ကိုခံရမယ်ကြောက်ပြီးတော့ထွက်ပြေးလာတာကိုဦးစားပေးတာပေါ့နော်လှုပ်လှုပ်ဖို့လာတဲ့လူတွေကကန့်နေမှသူတို့အင်ပြန်ခြင်းတဲ့လူတွေရှိတယ်အဲ့ဒါကတော့မြန်မာတန်ရုံနဲ့စစ်တေပြီးလောက်ကြတဲ့ဟာရှိတယ်ဒါပေမဲ့အဲ့ဒီမှာအခက်အခဲကဘာလဲဆိုတော့အရင်ဆုံးကတော့ UNHCR ကိုဝင်ခွင့်ပြုတယ်ခင်ဗျားတို့ပမာပြည်ပြန်ရင်မဖြစ်မလဲပြန်ခြင်းလားအော်ကိုလုံခွေ၆ချင်လားဆိုပြီးတော့အဲ့လိုဆိုတော့အဲ့ဒီထောင်နေအဲ့လောင်းဝကဒီထင်းထင်းစခန်းနေကို UNHCR ကဝင်ခွင့် UNHCR ကိုဝင်ခွင့်မပြုတာလည်းအခက်အခဲတစ်ခုဗျတစ်ဖက်မှာလည်းဒီအမြင်မကြည်လင်တာတွေပေါ့နော်ဒီမြန်မာနိုင်ငံရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဒီမလေးရှားနိုင်ငံမှာအများကြီးရောက်နေပြီးသူတို့မျိုးစားလူစုကိုထိခိုက်နိုင်သလားဆိုရဲရှုထောင့်ကပြည်ထောင်ဝန်ကြီးဘက်ကစဉ်းစားတာလည်းရှိတယ်ဗျ
ဟုတ်ကဲ့
နောက်ပြီးတော့ဒါအများကြီးလက္ခဏာရင်မြန်မာနိုင်ငံအများကြီးအစုလိုက်ပြုံလိုက်ထွက်လာကြရင်ဘယ်လိုလုပ်ကြမလဲဆိုတော့စိုးရင်ပူပင်တာလေးရှိတာပေါ့နော်ဒါပေမဲ့ဒါအပြင်မလေးရှားနိုင်ငံကဒီမြန်မာနိုင်ငံအပြောင်းလဲအာဆီယံကိုဥဆောင်ပြီးလုပ်နေတဲ့အခါကျတော့ဒီအန်ဒရီရှိတဲ့အခက်အခဲရှိတဲ့ပြည်သူတွေကိုအားရကွယ်စောင့်ရှောက်ထားတဲ့ဆိုတော့လှုပ်ဆောင်တာတော့ရှိတာပေါ့နော်ဒါပေမဲ့ကျွန်တော်တို့တောင်းဆိုချင်တာမြန်မာနိုင်ငံထွက်လာတဲ့လူတွေကိုအကာအကွယ်ပေးဖို့ရဲ့နောက်ပြီးတော့စားသောက်နေထိုင်ရေးအတွက်အလုပ်လုပ်ကန်ခွင့်ပေါ့နော်ဝါပါမေးယာယီပေါ့ temporarily work permit ပေါ့
ဟုတ်ကဲ့
အဲ့ဒါလေးတွေထုတ်ပေးပြီးတော့မှတ်ပုံနေပြီးစနစ်တကျလှုပ်ထားပေးပါလို့ကျွန်တော်နိုင်ငံတကာအတိုင်းဝိုင်းနေရောနောက်မလေးရှားအစိုးရရောကျွန်တော်တောင်းဆိုချင်တာပေါ့နော်
လက်တလုံးမှာတော့မလေးရှားထိန်းသိမ်းရေးစခန်းတွေကနေထိန်းသိမ်းခံထားရပြီးတဲ့နောက်မြန်မာနိုင်ငံကိုပြန်လို့တဲ့မြန်မာနိုင်ငံသားတချို့နေရက်ကိုပြန်နိုင်ရေးထိန်းသိမ်းရေးစခန်းနေတဲ့အထိသွားရောက်တွေ့ဆုံပြီးတော့ကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမောင်မောင်ကလည်းနေရက်ပြန်လို့သူတွေအနေနဲ့တန်ယုံဘက်ကနေနိုင်ငံသားဖြစ်ကြောင်းတရားဝင်အသိမှတ်ပြုမှုအပါအဝင်လိုအပ်တာတွေကိုကူညီဆောင်ရွက်ပေးနေတဲ့အခြေအနေကိုရှင်းပြပါတယ်
။သပ်ဖန်းလာနေပြီးတော့အစစ်စစ်ပြောရမယ်ဆိုလို့ချင်းတို့မလေးရှားဒီသူတို့စီမံချက်တွေကနေပြီးတော့ဖမ်းလိုက်တဲ့အခါမှာသူတို့နှစ်ပတ်ပြည့်တဲ့ရက်ကြလို့ရှိရင်တရားရုံးတင်တယ်ပေါ့တရားရုံးတင်တဲ့ရက်မှာဟိုတတ်နိုင်တဲ့သူကတော့ရှေ့နေငါးပြီးဒဏ်ကြီးဆောင်ရင်တော့ပြစ်ဒဏ်မကျဘူးပေါ့နော်တချို့မတတ်နိုင်တဲ့လူတွေကြတဲ့အခါကျတော့ဒဏ်ကြီးလည်းမဆောင်နိုင်ဘူးရှေ့နေလည်းမငားနိုင်ဘူးဆိုလို့ရှိရင်တော့ထောင်အနည်းဆုံး3လကျတယ်ပေါ့ထောင်အနည်းဆုံး3လ6လစသဖြင့်ပေါ့ဟု
တ်ကဲ့
အဲ့လိုမျိုးကြပြီးတာနဲ့သူတို့ထောင်ကနေလွတ်ပြီးဆိုလို့ရှိရင်လောကထင်းထင်းစခန်းကိုရောက်ပါတယ်
ဟုတ်ကဲ
့ဒီနေ့စကားရောက်ပြီဆိုလို့ရှိရင်ဒီမြန်မာတန်ရုံအနေနဲ့ဒီအထက်မှာရှိနေတဲ့သူတွေကိုမြန်မာနိုင်ငံသားမှန်ကန်မှုပထမဆုံးစီစစ်တာပေါ့နော်စီစစ်ပြီးပြီဆိုလို့ရှိရင်ဒီလူတွေကဟိုနေရပြန်ဖို့အတွက်ကိုမိသားစုတွေနဲ့ဆက်သွယ်ပြီးတော့ပြန်ပို့တဲ့အစီအစဉ်တွေရှိတယ်လို့အခုမလေးရှားအစိုးရနဲ့ညှိနှိုင်းဆောင်ရွက်ပြီးတော့ပြန်ပို့တဲ့အစီအစဉ်တွေလည်းရှိပါတယ
်ဟုတ်ကဲ့
အဲ့တော့အထဲထဲမှာဒီကျမကြီးမကောင်းတဲ့သူတွေရှိလာခဲ့လို့ရှိရင်သူတို့လာဝကထိန်းသိမ်းစခန်းတွေမှာရှိတဲ့လာဝကအရာရှိတွေပေါ့နော်သူတို့တွေကနေပြီးတော့ချက်ချင်းအကြောင်းကြားတဲ့အခါမှာစာရွက်စာတမ်းတွေပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်တို့ဟိုရအောင်တောင်းတောင်းပြီးတာနဲ့ချက်ချင်းပဲစီရော့ပိုင်ပေါ့ကျွန်တော်တို့ထုတ်ပေးပြီးပြီဆိုလို့ရှိရင်အဲညီးဆက်ဆုံးရှိတဲ့လေရင်နဲ့ကျွန်တော်တို့ပြန်ပို့ပေးပါတယ်အဓိကတော့ဒီကျမကြီးမကောင်းတဲ့သူတွေတချို့ကိုဝင်ဆောင်တွေတချို့ဒီကလေးတငယ်တွေနဲ့ပတ်သက်လို့ရှိလို့ရှိရင်တော့အိုးကျွန်တော်ဒီမြန်မာတိုင်ယုံဘက်အပိုင်းကလည်းအကြံအစုံအမြန်ဆုံးပြန်နိုင်အောင်လို့ဆောင်ရွက်ပေးနေတာတွေရှိပါတယ်ခင်ဗ
ျနှစ်နိုင်ငံဆိုးရတာဝန်ရှိသူတွေရဲ့သဘောတူညီချက်နဲ့မလေးရှားနိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုလေကြောင်းကနေနေရက်ပြန်ဖို့ခံရတဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေကတချို့ရန်ကုန်နေငိုင်းတကာလေစိတ်မာတွေဖမ်းဆီးခေါ်ဆောင်ခံသွားရတယ်ဆိုတဲ့သတင်းတွေထွက်ပေါ်တာနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။လက်ရှိမှာတော့မြန်မာနိုင်ငံကနေမလေးရှားနိုင်ငံမှာခိုလုံခွင့်တောင်းခံသူနဲ့ဒုက္ခသည်ပေါင်းက13,500ကျော်ရှိပြီးတော့အဲ့ဒီထဲမှာရိုဟင်ဂျာဒုက္ခသည်က13,000လောက်ရှိတယ်လို့ HRW ကထုတ်ပြန်ပါတယ်။မလေးရှားနိုင်ငံတဝန်ထိန်းသိမ်းရေးစခန်း22ခုမှာတော့ဖမ်းဆီးခံထားရသူမြန်မာနိုင်ငံသားက18,500ရှိ ရှိပြီးတော့အဲ့ဒီဖမ်းခံရသူတွေထဲမှာကလေးငယ်က1500လောက်ပါဝင်ကြောင်းနဲ့လက်ရှိထိန်းသိမ်းရေးစခန်းတွေထဲမှာသူတို့ဟာကျန်းမာရေးဆောင်ရှောက်မှုနေထိုင်မှုနဲ့ပတ်သက်ပြီးဒုက္ခမျိုးစုံနဲ့ရင်ဆိုင်ရပြီးဆိုးဆိုးဝါးဝါးနေထိုင်နေရတယ်လို့ HRW ကသတင်းထုတ်ပြန်ပါတယ်။ဒါအပြင်သူတို့နေရက်ကိုပြန်ရင်လည်းနှိပ်စက်ညှဉ်းပန်းခံနိုင်ရတဲ့အတွက်နိုင်ငံတကာစံသတ်မှတ်ချက်တွေနဲ့အညီသူတို့ကိုကာကွယ်ပေးပြီးတော့ UN ရဲ့ဒုက္ခသည်စီးစီရေးလုပ်ငန်းတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်ပေးပါလို့လည်းမလေးရှားအစိုးရကိုလူခွေဆောင်ကြည့်အဖွဲ HRW ကတောင်းဆိုထားကြောင်းပါရှင
်။မဆုမမရှင်အခုတော့ဒီအာဖဂန်နစ္စတန်နိုင်ငံဒုက္ခသည်တွေအရေးဆက်ပြီးတော့ကြည့်ကြရအောင်ပါ။ဘရာဇီးနိုင်ငံဆောက်ပါလိုမြို့နိုင်ငံတကာလေဆိပ်ထဲမှာတောင်းတင်နေတဲ့ရှားနဲ့ချီတဲ့အာဖဂန်ရွှေပြောင်းအခြေချသူတွေဟာသူတို့ရဲ့ခီးဆောင်တစ်တာတွေလေဆိပ်ထဲကလက်တွန်းလှဲတွေကရံပြီးတော့ယာယီခုနာနေကြပါတယ်။တာလီဘန်တို့လည်းအောက်ကျအောင်ပြီးတဲ့နောက်အာဖဂန်နိုင်ငံသားထောင်နဲ့ချီကိုခလုံးခွင့်ထုတ်ပေးခဲ့ပေမဲ့လို့အခုလိုနေစဉ်ထပ်ပြီးတော့ရောက်ရှိလာနေသူတွေကိုစီစဉ်နေရချပေးဖို့တော့အခက်ကြုံနေတာပါ Writer သတင်းကိုအခြေခံပြီးတင်ပြထားတာဆက်ပြီးတော့ရှုစားနာစင်ပါရှင
်2023ခုနှစ်ဩဂုတ်လမှာတာလီဘန်တို့ပြန်လည်အာဏာယူအုပ်ချုပ်လာတဲ့နောက်ပိုင်းအာဖဂန်နိုင်ငံကပြည်သူတွေအတွက်ဘရာဇီးလ်အစိုးရကမနစ်နောက်ပိုင်းကစလို့အတည်ပြုထုတ်ပေးလာတဲ့လူသားချင်းစာနာမှုဆိုင်ရာပြည်ရင်းခွင့်ဗီဇာက6000ရှိပါတယ်ဒါပေမဲ့လည်းဆောက်ပါလိုမျိုးဂွာရိုဟော့စ်လေးစိတ်အနည်းဒေသနာအာဏာပိုင်တွေကတော့တီလအတွင်းအာဖဂန်ပြည်သူဒါဇင်နဲ့ချီနေစဉ်ရောက်လာမယ်ဆိုတာအ ਨੇ အချင်းလောက်ပဲသိထားတယ်လို့ပြောပါတယ်အရှိအလဲပိုင်းနဲ့တောင်အာရှဖက်ကတိုက်ရိုက်ပြန့်တန်းနေတဲ့လေရင်တွေဖြန်းမြလေးစင်းလောက်ရှိတဲ့အတွက်လာမဲ့သတင်းမှတ်တွေအတွင်းအာဖဂန်ဒုက္ခသည်တွေထပ်ပြီးတော့ရောက်လာနိုင်ခြင်းရှိပါတယ်ကတားနိုင်ငံမှာကျင်းပမဲ့ကဘာဖလာဘောလုံးပွဲကြောင့်ခီးတော်တွေတိုးလာတဲ့အတွက်လည်းဒေတာရင်ခီးတဲ့တင်လေရင်တွေပို့ပြီးတော့ပြေဆွဲနေတာပါလေဆိပ်ကဒုက္ခသည်တွေအကူအညီပေးနေတဲ့အေဂျင်စီတစ်ခုကတော့အောက်တိုဘာ23ရက်နေ့အထိလေဆိပ်အဆောက်အုံနံပါတ်နဲ့တာမီနယ်2မှာတောင်းတင်နေတဲ့အာဖဂန်နိုင်ငံသား130ထဲမှနေရှိတယ်လို့ခန့်မှန်းထားပါတယ်။သူတို့အတွက်နေစရာရှာဖွေပေးနေတဲ့ကြိုးပမ်းချက်တွေလည်းအစုလိုက်အပြုံလိုက်ထပ်ပြီးတော့ဝင်ရောက်လာတဲ့သူတွေကြောင့်အလင်းမမီအောင်ဖြစ်နေရတာပါ။အနောက်နိုင်ငံကအားပေးထောက်ခံတဲ့အရင်အာဖဂန်အစိုးရနဲ့ပတ်သက်သူများနဲ့များတာလီဘန်တို့ကဖမ်းဆီးအရေးယူနေတဲ့အတွက်ကြောင့်လဲဘရာဇီးနိုင်ငံကိုထွက်လာရတာကြောင့်လက်ရှိအခြေအနေကိုသီးခံရုံမှတပါတခြားရွေးစရာလမ်းမရှိဘူးလို့လေဆိပ်မှာစခန်းချနေတဲ့အာဖဂန်အမျိုးသားတွေကပြောပါတယ်။အာဖဂန်ကထွက်လာတဲ့မျိုးပြန်အင်ဂျင်နီယာလည်းဖြစ်လူခွင့်ရေးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့မိုဟာမက်အရိုင်ဘီကအခုလိုပြောပါတယ်။
Photographer. So all these people you are seeing here, their lives was in danger.
ဒီကိုရောက်နေတဲ့သူတွေအားလုံးဟာအာဖဂန်နစ္စတန်နိုင်ငံမှာအနည်းနဲ့ရင်ဆိုင်နေရတဲ့သူတွေဖြစ်ပါတယ်။ဒီထဲမှာဆင်းရဲနွမ်းပါးတဲ့သူတွေ၊အစိုးရဝန်ထမ်းတွေ၊စစ်ဘက်ဝန်ထမ်းတွေစသဖြင့်အလွာပေါင်းစုံကလူတွေပါပါတယ်။သူတို့ဘဝတွေ၊သူတို့မိသားစုဝင်တွေရဲ့ဘဝတွေကယ်တင်နိုင်ဖို့ခုလိုရောက်လာကြတာဖြစ်ပါတယ်။
သူအနေနဲ့ဘရာဇီးနိုင်ငံသားတယောက်ဖြစ်လာဖို့မျှော်လင့်ချက်သိမ်းထားသလိုနေစရာနဲ့အလုပ်ကိုင်လေးတစ်ခုရှာပြီးတော့မိသားစုအတွက်ဝင်ငွေရှာပေးနိုင်တာမျိုးလိုအခြေခံလိုအပ်ချက်တွေပဲလိုအပ်ပါတယ်လို့လည်းမိုဟာမက်ကပြောပါတယ်။ဒုက္ခသည်တွေရဲ့အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ဖို့ဆောက်ပေါလို့ပြင်တဲ့အစိုးရကမြူနစ်ပယ်အာဏာပိုင်တွေလူမှုအဖွဲ့အစည်းတွေနဲ့အတူလက်တွဲဆောင်ရွက်နေတာပါ။အာဖဂန်ဒုက္ခသည်တွေကိုဝိုင်းကူနေတဲ့အာဖဂန်ဖရန့်ပူပေါင်းလှုပ်ရှားမှုအဖွဲ့ဝင်ဆွန်နေဇိုဘီနီကအခုလိုရှင်းပြပါ
တယ်
လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့အတော့ကိုရုန်းကန်ရပ်တည်ခဲ့ပြီးတဲ့နောက်မှာတော့အာဖဂန်ဒုက္ခသည်တွေအတွက်ဒီနေ့ကိုထမင်းသုံးနဲ့စောင်းနဲ့ကာကွယ်ဆေးတွေထိုးပေးနိုင်ပါပြီ။ဒါကတော့ဒီကိုရောက်ကြတဲ့ကသူတို့အားလုံးရတဲ့ရထိုက်တဲ့အခြေခံလိုအပ်ချက်တွေဖြစ်ပါတယ်။လူမှုအဖွဲ့အစည်းတွေရဲ့ဖိအားပေးလှုပ်ရှားဆောင်ရွက်မှုတွေကြောင့်ဒီဒုက္ခသည်တွေကိုဒီလိုမျိုးထောက်ပံ့မှုတွေရပါမယ်ဆိုတဲ့အမခံချက်မျိုးလည်းပေးနိုင်ပါပြီ။
ဒီနေ့တခြားတိုးလာနေတဲ့အာဖဂန်ဒုက္ခသည်တွေကိုကူညီနိုင်ဖို့ဖဏာငွေကြေးမလုံလောက်တဲ့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေပါဝင်ဆောင်ရွက်ဖို့လဲလူမှုအဖွဲ့အစည်းတွေကလှူလာနေတာပါ Reuters သတင်းဌာနကဖတ်ရှုခဲ့ရတဲ့စာတစောင်ထဲမှာတော့လေဆိပ်ထဲမှာအာဖဂန်ဒုက္ခသည်တွေတိုးလာနေတဲ့ကိစ္စဘလို့ကင်တွယ်ဆောင်ရွက်နေတယ်လဲဆိုတာအသေးစိတ်ချပြဖို့ပြည်နယ်ရှိနေတွေကပြည်ထောင်စုအစိုးရစီဖိအားပေးနေတာကိုတွေ့ရပါတယ
်Então o que que tá faltando?
Tomorrow မှာပြည်အောင်စုအစိုးရလိုမျိုးရံမုံငွေမရှိပါဘူး။ဒုက္ခသည်တွေကိစ္စပြည်အောင်စုအစိုးရဘက်ကပါဝင်ဆောင်ရွက်သင့်ပါတယ်။ဒီကအခြေအနေတွေကိုပုံစံတကျဖြစ်သွားအောင်လို့နိုင်ငံသားဆိုင်ရာဝင်ကြီးဌာနလူ့အခွင့်အရေးအဖွဲ့နဲ့အမျိုးသမီးနဲ့ကလေးများဆိုင်ရာဝင်ကြီးဌာနကပါဝင်ဆောင်ရွက်သင့်ပါတယ်
။အကြောင်းအမျိုးမျိုးကြောင့်ပြည်ပတိုင်းပြည်တွေကိုခေတ္တရောက်နေကြတဲ့အာဖဂန်ပြည်သူတွေလည်းတာလီဘန်တို့အုပ်ချုပ်နေတဲ့တိုင်းပြည်တွေမပြောင်းရဲကြတဲ့အတွက်ဘရာဇီးလ်နိုင်ငံရဲ့လူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာတွေကိုရှောင်နေကြတာပါ။ဂျော ကျွန်းလ 23 ရက်ပတိုင်းခေတုန်းကတော့အီရန်နိုင်ငံတီရန်မြို့ဘရာဇီးလ်တန်ယုံမှာဗီဇာလာလျှောက်တဲ့အာဖဂန်နိုင်ငံသား၄000ကိုရာနေပါရှိပြီးတော့အောက်တိုဘာနဲ့ဇန်နဝါရီလအတွင်းပြည်ဝင်ခင်ဗီဇာအတွက်လူ့ရွေ့မေးမြန်းခံမှုစောင့်နေသူကထောက်နေရရှိနေတယ်လို့လဲဘရာဇီးလ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်
VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေဝမ်ကလစ်ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘေးချင်းပ
ပြည်တွင်းနိုင်ငံသတင်းစနစ်တဲ့ကမ္ဘာမြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်အောက်တိုဘာလ30ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကိုတော့ဒီအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာဖြစ်ပြီးသတင်းပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထက်ကတူတာနဲ့ထူးခြားစာများသတ ဒီနေ့ထိရောက်အောင်ဆောင်ရနိုင်ဖို့ချင်းကပုံဘလို့ပြောင်းကြမလဲအကြောင်းကိုဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကကုညင်တင်ဆက်ထားပါတယ်
အလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာအရေးထိရောက်အောင်ဆောင်ရွက်နိုင်ဖို့ချင်းကပ်ပုံဘယ်လိုပြောင်းကြမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကိုအောက်တိုဘာလ29ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျ င်းတွေလွှမ်းမိုးနေတာတွေ့ရပါတယ်။အဲဒီလိုဘုံကျဲတိုက်ခိုက်ခံရတဲ့အတွက်62ဦးတည်းမနဲ့သေဆုံးခဲ့ပြီးယာနဲ့ချီဒဏ်ရာရခဲ့ကြတယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။သေဆုံးသူတွေထဲမှာ KIA ရာရှိတွေနဲ့တပ်ဖွဲ့ဝင်တွေ၊ကချင်အမှုပညာရှင်တွေ၊စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေသခံအရပ်သားတွေပါဝင်တယ်လို့သတင်းတွေကဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆွန်ခွန်ကအင်းစိန်တောင်ဘုံပေါက်ကွဲမှု၊ကရင်ပြည်နယ်အတွင်းတိုက်ခိုက်မှုနဲ့ကချင်ပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုတွေကိုဖော်ပြပြီးဒီကြမ်းဖက်မှုတွေကြောင့်မြန်မာရေးအာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲဖော်ရေးနဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ကြိုးပမ်းချက်တွေအပေါ်ထိခိုက်စေနိုင်တဲ့အကြောင်းအောက်တိုဘာ25ရက်နေ့ထုတ်ပြန်ကြေညာချက်ကို VOA ကဖော်ပြခဲ့ပါတယ်။
အခက်အခဲတွေကတော့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမှာအလုံးမဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ရက်ကိုပြန်လည်သုံးသပ်ကြမယ်အပြင်အခြားရွေးချယ်စရာနည်းလမ်းတွေကိုအာဆီယံနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးကြလိမ့်မယ်လို့ဆိုပါတယ်။ဒါကြောင့်လည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကမြန်မာအရေးနဲ့ပတ်သက်ပြီးဘလို့ထူးခြားချက်တွေများထွက်ပေါ်လာပါတယ်လို့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးကိုမေးတော့အခုလိုပြောပါတယ်။
အခုဒီအစည်းအဝေးရဲ့ဒီဆုတ်ဖြတ်ချက်တွေပေါ့နော်ထုတ်ပြန်ညင်ညာချက်တွေအဲဒါတွေကိုကျွန်တော်တို့ပြန်ပြီးတော့လေ့လာကြည့်တဲ့အခါကျတော့အခုဒီအစည်းအဝေးကနောက်လာကြရင်လာမဲ့ပြုလုပ်မဲ့အာဆီယံဆမ်မစ်ပေါ့လေဒီထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးကိစ္စနဲ့ပတ်သက်ပြီးတော့တည်ဆုံးဖြတ်ဖို့ကိုလည်းဒါပြင်ဆင်တဲ့သဘောပေါ့လေအဲ့လိုသိရတယ်အချက်ငါချက်ပါတယ်ဘုံသဘောတူညီချက်ပေါ့လေအဲ့တော့ဒီဘုံသဘောတူညီချက်ကိုပဲသူတို့ဆက်ပြီးတော့ကန်ဆယ်သွားမယ်အဲဒါပေမဲ့ဒီဘုံသဘောတူညီချက်ကိုအကောင့်ထင်ပေါ်တဲ့အခါမှာပို့ပြီးတော့တိကျပြီးတော့ပို့ပြီးတော့လက်တွေ့ကြပြီးတော့အချိန်အကန့်တက်လဲပါရှိတဲ့ဒီအကောင့်ထဲဖော်မှုတွေကိုဆောင်ရွက်မယ်ဆိုတာမျိုးသိရတယ်ပေါ့အချက်၅ချက်ပါတဲ့ဘုံသဘောတူညီချက်အတိုင်းမဲ့ပို့ပြီးတော့ထိထိကျကျအကောင့်ထဲပေါ်ဖို့ကိစ္စကိုဆောင်ရွက်မယ်လို့ကျွန်တော်တို့ကအဲဒီလိုပဲသုံးသပ်လို့ရတယ်ပေါ့လေ
မြန်မာအရေးအာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကအကဲခတ်တွေမျှော်လင့်ထားသလိုဘာမှထူးထူးခြားခြားထွက်ပေါ်မလာခဲ့ပါဘူး။အာဆီယံအဖွဲ့ကြီးရဲ့သဘောတူဆုံးဖြတ်ချက်တွေဟာကွန်ဆန်ဆာလို့ခေါ်တဲ့အဖွဲ့ဝင်နိုင်ငံအားလုံးသဘောတူညီမှုအပေါ်အခြေခံထားပါတယ်။တနိုင်နိုင်ငံကသဘောမတူရင်ကန့်ကွက်ရင်ဆုံးဖြတ်ချက်ချလို့မရပါဘူး။ပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေကလည်းအကွဲအကွဲအပြားပြားပါ။နိုင်ငံရေးစနစ်ဘာသာရေးနဲ့ ရင်ကျေးမှုတွေလည်းမတူညီကြပါဘူး။ဒီတော့ဆုံးဖြတ်ချက်တစ်ခုကြဖို့တနည်းအားဖြင့် consensus ရဖို့အင်မတန်ခက်ပါလေ။ဒါ့ပြင်ရှာရှာပါပါမြမအရေးမှာတော့အဖွဲ့ဝင်နိုင်ငံအားလုံးလက်ခံသဘောတူ consensus ဖြစ်တဲ့ဘုံသဘောတူညီချက်၅ချက်ရရှိခဲ့ပါလေ။အဲ့ဒီဘုံသဘောတူညီချက်၅ချက်ရရှိခဲ့တဲ့ထိပ်သီးအစည်းအဝေးကိုမြမစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမယောင်လိုင်ကိုတိုင်တက်ရောက်သဘောတူညီခဲ့တာပါ။အဲ့ဒီလိုစစ်ကောင်စီခေါင်းဆောင်ကိုတိုင်တက်ရောက်သဘောတူခဲ့ပြီမယ်။ဘုံသဘောတူညီချက်တွေကိုလေးစားလိုက်နာအကောင့်အထည်မဖော်တဲ့အတွက်အာဆီယံအဖွဲ့ကြီးအခက်တွေ့နေရတာပါ။ဒါကြောင့်လဲစင်ကာပူနိုင်ငံကြ ాయి ဝန်ကြီးကမြန်မာစစ်ကောင်စီဟာအာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုလေးစားမှုမရှိဘူးလို့ပြီးခဲ့တဲ့ဩဂုတ်လကဝေဖန်ပြောကြားခဲ့တာဖြစ်ပါတယ်
။မလေးရှားနိုင်ငံသားဝင်ကြီးကတော့အာဆီယံရဲ့ consensus ပုံစံကြီးကိုမဖြစ်မနေပြန်လည်သုံးသပ်ဖို့လိုပြီးဒါ့အပြင်မြမအရေးဘုံသဘောတူညီချက်၅ချက်ကိုလည်းပိုကောင်းမွန်တဲ့အစီအစဉ်တစ်ခုနဲ့အစားထိုးဖို့လိုအပ်နေပြီလို့ထောက်ပြပြောဆိုခဲ့ပါတယ်။ဒီ diplomat သတင်း online magazine ကတော့အာဆီယံအနေနဲ့ consensus ချိကတ်မှုကနေပြောင်းလဲပြီးပုံမိုးဂျားဝင်ဆောင်ရွက်နိုင်တဲ့လမ်းကြောင်းကိုလိုက်မလားဒါမှမဟုတ်မြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်ဖြစ်ကရက်ဆိုင်တာမျိုးလုပ်မလားဆိုတာဟာအာဆီယံအတွက်စိန်ခေါ်မှုတစ်ခုဖြစ်လာပါလိမ့်မယ်အာဆီယံအဖွဲ့ထဲမှာကလည်းသဘောထားတွေကအမျိုးမျိုးဖြစ်နေတယ်လို့ဆိုပါတယ်အာဆီယံအနေနဲ့မြန်မာအရေးကိုဂိုင်းတွဲဖြေရှင်းရမှာပိုပြီးထျောက်စေဖို့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့နိုင်ငံရေးအရာဥဆောင်လှုပ်ရှားမှု proactive ဆိုတဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်မှုဆိုတဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်မှုလိုအပ်နေတယ်လို့လည်းဝေဖန်ထောက်ပြကြတာရှိပါတယ်။ဒါနဲ့ပတ်သက်လို့ NUG နိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးကအခုလိုရှင်းပြပါတယ်
။အာဆီယံနဲ့ပတ်သက်ရင်ပေါ့လေအမျိုးသားညီညွတ်ရေးဆိုတဲ့အနေနဲ့ကတော့အမျိုးမျိုးကျွန်တော်တို့ဟိုချင်းကပ်ပြီးဆောင်ရွက်ခဲ့တာရှိတယ်။ဒီအရင်တော့အာဆီယံ chair ဒီပေါ်တော့အခုလက်ရှိ chair ရောနောက်တခါဒီရှင်းနေမှာအာဆီယံ chair ဖြစ်လာမဲ့နိုင်ငံတွေဒီနိုင်ငံတွေနဲ့လည်းကျွန်တော်တို့ထိတွေ့ပြီးတော့ပြောဆိုခဲ့တာလည်းရှိတယ်ပေါ့လေဒီအာဆီယံနိုင်ငံတွေကကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံတချို့နဲ့လည်းဘောနောဆက်တွေ့ပြီးတဲ့အခါကျတော့ကျွန်တော်တို့ရဲ့သဘောထားတွေကျွန်တော်တို့ရဲ့အမြင်သုံးသပ်ချက်တွေဒါတွေလည်းသိရှိနိုင်အောင်ဒါစူးစမ်းပြီးဆောင်ရွက်ခဲ့တာလည်းရှိပါတယ်အဲဒါတခုရှိတာပါလဲဆိုတော့ကျွန်တော်တို့အာဆီယံနဲ့ပတ်သက်တဲ့ဆုံးဖြတ်ဆောင်ရွက်ချက်တွေကိုတော့ထုတ်ပြန်ကြေညာတာတခါတလေအခက်အခဲရှိတယ်ပေါ့လေအများအမြင်မှာတော့ကျွန်တော်တို့ကဒီအာဆီယံနိုင်ငံတွေအပေါ်မှာအားထုတ်မှုနည်းတဲ့သဘောပေါ့နော်ဝေဖန်တာတော့ရှိတယ်အများအတိုင်းလည်းကျွန်တော်တို့ဒီကျွန်တော်တို့ရဲ့အတန်တွေဒီအာဆီယံနိုင်ငံတွေကိုရောက်အောင်အာဆီယံရဲ့ခေါင်းဆောင်များကြားသိနိုင်အောင်စူးစမ်းဆောင်ရွက်နေတာရှိပါတယ်လို့
မြမအရေးထိရောက်စွာဖြေရှင်းနိုင်ဖို့ဆိုရင်အာဆီယံအနေနဲ့ချင်းကပ်ပုံပြောင်းလဲသင့်ပြီလို့ဝေဖန်ကြပါတယ်ဘယ်လိုချင်းကပ်ပုံပြောင်းလဲကြမလဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်တွမ်အင်ဒရူးစ်ကတော့နိုင်ငံတကာနိုင်ငံချင်းစီမြန်မာအပေါ်ဖိအားပေးတာတွေဟာထိရောက်မှုမရှိဘဲအခြေအနေတွေကအဆပေါင်းများစွာပိုဆိုးလာနေတဲ့အတွက်နိုင်ငံတကာညွန့်ပေါင်းဖွဲ့ပြီးဖိအားပေးဖို့လိုအပ်နေပြီအဲ့ဒီလိုနိုင်ငံတကာညွန့်ပေါင်းဖွဲ့ပြီးဆောင်ရွက်နိုင်ရင်မြန်မာအရေးဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဗီဒီယိုသုံးပယ်ချတာတွေကိုကျော်လွှားနိုင်မှာဖြစ်ပါတယ်လို့ VOA ကိုပြောကြားခဲ့တာတွေ့ရကြောင်းပါခင်ဗျာ
ပြည်တွင်းနိုင်သင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင့်ပေါ့မြမပြည်မပေးစာများကဏ္ဍပါကမ္ဘာသလွားနဲ့မြန်မာနိုင်ငံကဒီနိုင်ငံတကာရောက်မြန်မာတွေပြေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမအေးတနာကျော်ကစူးစီးတင်ပြထားပါတယ်
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ပြည်ရေးထုတ်လွှင့်တဲ့အစီအစဉ်လေးအောက်မှာမှတ်ချက်လေးရေးလာတဲ့သောရရှင်ကဥဆံဝေဆိုတဲ့သောရရှင်ဖြစ်ပါတယ်။ပြည်ရေးသတင်းတွေအတွက်ကျေးဇူးတင်ပါတယ်ခင်ဗျာတဲ့။မြမအရေးနိုင်ငံတကာအကူအညီပေးမှုတွေအများဆုံးဆောင်ရွက်နိုင်ပါစေ။အရေးတော်ပုံအောင်ရမည်လို့ပြောလာပါတယ်။ဒီလိုမျိုးသောရရှင်တွေတော်တော်များများကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်ထုတ်လွှင့်မှုအောက်မှာ
Labio, no setta, Labio, no consetari, alumu, commento lady, machetu lady, gila jara, shiva, you know. Jama alinte and tentro popia binibari. The cardily Facebook becavipi, divecavipi, update, lota murima, chase a lotari, pia computer, Facebook macaune, a camion, jo mesui. Tomorrow view, told in jetigo, now ni arigale, nasin chishun, my marisha. Uma radio, number TV, now the cook phone in masuinle. Facebook, Facebook may I, YouTube. Now the Muga, VOA app can be on that on my The VOA app can be VOA Myanmar tolling jet to go. A season, a radio season ago, not on Lule Yad Lomio, the Yomi that are season to go, Chishu Lule Yamari. The Rinu tomorrow, the Drin someone in a pop yatara will a Pashulu Yanamai, no? The app go, Apple phone ring, your Android phone ring, your download Yayunamai. Google Play, the Mamo App Store, my VOA Bambi Slow Shatilaipa, Driva me. Tamamo in Jamaruye website lesa bambis.voanews.com male di app de go download low yulu yao lo di chase at high niya itin happy bye. Get your VOA go nas in jishu, tene ya yama asimabi pitesri, tene yam ho, now tene yaganid, but jilu yawa ilu, get a simpy bye no.
ဒါနဲ့နောက်ထပ်သောရရှင်တယောက်ကတော့ဗီယိုအစီအစဉ်တွေကိုသူကြည့်နေကြဆလောင်းကနေအစစ်မပြေတော့လို့ရရနေနဲ့ကြံဖန်ရရလို့ပြောလာပါတယ်။မင်္ဂလာပါဗီယိုရဲ့အဖွဲ့သူအဖွဲ့သားများခင်ဗျာ။ဗီယိုကထုတ်လင်းမှုတွေကိုစင်အားပေးနေပါတယ်။အရင်ကတော့ PSI ကနေပို့ကျွန်တော်စဉ်းစားပါတယ်ကျွန်တော်စီကသုံးလပိုင်းကလေးကအင်တာနက်တွေကိုဖြတ်ထားပါတယ်ဒါပေမဲ့မနေ့ပိုင်းသုံးနိုင်လောက်ကနေပြီးတော့၅နိုင်လောက်ထိအင်တာနက်လိုင်းအသုံးပြုလို့ရပါတယ်ကျွန်တော်လဲ
ဒီတော့ဆွဲလို့ရအောင်လို့လုပ်ပေးထားတာကျွန်တော်တို့အတွက်သတင်းထားထောင်တွေကိုအများကြီးအထောက်အကူဖြစ်ပါတယ်ကျွန်တော်ဆိုလဲလူငယ်တခုဖြစ်တဲ့အတွက်မြန်မာနိုင်ငံရေးပြင်နိုင်ငံတကာကအကြောင်းအရာတွေကိုအလွန်စိတ်ဝင်စားပြီးတော့ဘဝတုတ္တရောက်အောင်လို့အမြင်နားထောင်ပါတယ်တိစက်မှုတွေကလည်းအရန်ကောင်းပါတယ်ဆက်ပြီးတော့အားပေးနေပါမယ်ခင်ဗျာကျေးဇူးပါဒီတော့ရှင်ကဒီ VOA ကိုနားထောင်လို့ရရဲ့ဆိုလို့အများကြီးလဲဝမ်းသာမိပါတယ်ဆက်လက်အားပေးနေပါလို့လည်းပြောချင်ပါတယ်ရှင်ဥချော်စံသာသတင်းတွေပြောနေတဲ့အတန်ကတော့ငငယ်တုန်းကအတိုင်းပဲအတန်ပီတကြီးများနေသေးပါတက်ရှည်ကျမ်းမာပြီးတော့မိမိဝါသနာပါတဲ့သတင်းလုပ်တွေကိုစိတ်သွားတိုင်းကိုပါဆောင်ရွက်နိုင်ပါစေခင်ဗျာရှင်ပြည်ကြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်လို့အငယ်ဥချော်စံသာကိုစားပြောချင်ပါတယ
ဖျားသခင်ကောင်းကြီးပေးပါစေလို့ဆုလာပါတယ်။
ဆိုတဲ့တော်ရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်ဆိုပြီးလာပါတယ်။ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။အမြဲနားဆင်အားပေးနေပါတယ်ခင်ဗျာ။ထောက်လွှင့်မှုအားလုံးကိုနှစ်သက်ပါတယ်ခင်ဗျာ။ကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ့တုန်းကပျော်လိုက်တာဗျာ။အခုစာလေးကဒုတိယမြောက်စာလေးပါဗျာ။ခြေ
ုတောင်းပေးခြင်းပါတယ်မော်ရိုစီကိုစာရေးလာတဲ့သောရရှင်တယောက်တလောတော့မှာပဲသူ့ဖေဖေက VOE ကိုအမြဲတမ်းနားဆင်လို့ဒီကိစ္စနဲ့ပတ်သက်ပြီးစာရေးပြီးပြောလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါရနော်အခုအဲ့ဒီသောရရှင်နောက်တစ်ခေါက်ပြန်ပြီးစာရေးလာတာပါ
ကျေးဇူးပါ VOE ရှင် VOE ကိုတမိစာပို့လိုက်တာလေဖေဖေနားထောင်ရတယ်ကျေးဇူးပါလို့ပြောလို့ကျမလည်းပြောရတယ် VOE ကိုလည်းကျေးဇူးတင်ပါတယ်ရှင် အခုလို VOA ကနေပြည်သူတွေရဲ့ရင်းနှင်းစကားကိုအလင်းနဲ့ထားဖြေကြပေးတဲ့အတွက်ကျမတို့ဖောင်းပြင်မျိုးနယ်ရဲ့အနာကလေးလင်းလက်သွားသလိုခံစားရပါတယ်။လမ်းပန်းဆက်သွယ်ရေးခေါင်းပါတော့ဘ ഹു တုတာတွေနဲ့ပါအမြင်လဲမကျကြတော့အခုထိငါတို့နိုင်ငံရေးနဲ့ကင်းရှင်းသူဘဲမင်းတက်တက်ကိုလုံးမကိုစားရမှာဆိုတဲ့အတွေ့ကအခုထိရှိနေကြပြောနေကြသေးပါမျိုးနယ်သူမျိုးနယ်သားတွေအဆင်မပြေကြတာတောမီလောင်တောကြောင်လက်ခမောင်းခတ်ဆိုသလိုပဲဖောင်းပြင်းမျိုးပေါ်ကရဲနဲ့စစ်သားအတိုင်းဝိုင်းတစုကဖိုးဘိန်းတွေရောက်ပြီးတိမ့်ဆယ်ချီတန်းဆိုင်ကယ်ထဲလဲစီပြီးအဆင်ပြေနေကြရဲဆိုတဲ့တဲ့စိတ်မကောင်းစွာနေ့စဉ်နေတိုင်းကြားနေရပါတယ်ရှင်။ကြောင်သားကြောင်သူတွေလည်းဖိုးကြောင်ပျက်စီးနေကြတာစိတ်မကောင်းစွာမြင်နေရပါတယ်။ကျမတို့မိန်းကလေးတွေအိမ်နောက်ဘက်ရွေးမယ်ဆိုရင်အရေးချင်းရှိတာပတ်စံရှိတာမစဉ်းစားနိုင်ပဲဖိုးမယူဘိမ်းမစားတဲ့အိမ်နောက်ဘက်ရွေးရတဲ့ခေတ်ကိုရောက်နေတာပါအရက်တောက်သူရောင်းသူတွေကတော့ပြောမပြတက်လာအောင်ပါပဲရှင်ပြည်သူအားကိုရတဲ့ view ရေအမြဲအားပေးနေတာပါဒီချက်မကအောင်မြင်ပါစေရှင
်ဒီတော်ရရှင်ကသူ့အဖေရဲ့စာလေးကိုဖော်ပြပြီးလို့ကျေးဇူးတင်ပါတယ်လို့ပြောလာရင်လည်းသူတို့ဒေတာဖောင်းပြင်းမျိုးနဲ့ဒေတာကကြုံတွေ့နေရတဲ့ဒီအခက်အခဲမှုရစီပြဿနာကိုစာရေးပြီးရှင်းဖွင့်လာတာဖြစ်ပါတယ်။ရှင်းဖွင့်လာတဲ့သောရရှင်တချို့ရဲ့စာရည်ထဲမှာဆိုရင်တော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပါဝင်ခြင်းလို့ပါ။ကျွန်တော်ကထိုင်းမှာအလုပ်လုပ်နေတာပါဆိုတဲ့သောရရှင်ကြော်ဖုံးတွင်က
ထိုင်းရောက်မြန်မာရွှေပြောင်းလူသားတွေရဲ့ဘဝကမလွယ်ပါဘူးဗျာ။ထောက်ထားမရှိတဲ့သူတွေဆိုရင်အလုပ်ရှင်ကရဲနဲ့ဖမ်းခိုင်းပါတယ်။သူတို့ပေးတာယူခိုင်းတာလို့ကျွေးတာစားတဲ့သူကိုပဲသဘောကျပါတယ်။ဒီလိုသာမမှန်ကန်နေတဲ့သူဆိုရင်တော့သဘောမချကြပါဘူး။ထိုင်းရောက်မြန်မာနိုင်ငံသားတွေအားလုံးပေးရန်ကင်းဝေးကြပါစေ။ VOA ကိုလည်းအမြဲတမ်းနားဆင်ပြပါရယ်ဗျာ
။ထိုင်းရောက်မြန်မာရွှေပြောင်းလူသားတွေရဲ့ဘဝပါဆိုပြီးတော့သူတွေ့ကြုံနေရတဲ့အခက်အခဲလေးတွေကိုရေးပြလာတာဖြစ်ပါလိမ့်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။သောရရှင်တွေအားလုံးပုံမကောင်းမွန်အဆင်ပြေတဲ့ဒီနေ့တစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင်။
ကျွန်တော်တို့ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
အေးတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တင်ဆက်မှုနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့သတင်းထဲကသုတအစီအစဉ်အလဲရောက်ပါပြီ နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းထဲကသူသားဆိုတဲ့အစီအစဉ်နဲ့မှတ်ညွှန်းလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့စီးပွားရေးနဲ့ဗဏ္ဍာရေးဆိုင်ရာအရေးကိစ္စတွေအတွက်ကမ္ဘာနိုင်ငံ16နိုင်ငံနဲ့ဥရောပသမဂ္ဂတို့စုပေါင်းဖွဲ့စည်းထားတဲ့ G20 အကြောင်းသတင်းတွေထဲကသူသားအစီအစဉ်မှာတင်ဆက်ထားပါတယ
် G20 ဆိုတာကတော့ကမ္ဘာကြီးရဲ့အနာဂတ်စီးပွားရေးတည်ငြိမ်လုံခြုံမှုရှိရေးအတွက်နဲ့ဖွံ့ဖြိုးကြွယ်ဝမှုတွေရှိလာဖို့ဗျူဟာတွေချမှတ်ရေးတွေကိုအဓိကကန့်ဆွဲထားတဲ့နိုင်ငံပေါင်း20ပါဝင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့ဒီနိုင်ငံ20ရဲ့ GDP စုစုပေါင်းကတကမ္ဘာလုံးအတိုင်းအတာရဲ့ GDP အားလုံးပေါင်းရဲ့80ရာခိုင်နှုန်းရှိပါတယ်။ဒါအပြင်အဲ့ဒီနိုင်ငံတွေရဲ့ကုန်သွယ်မှုကတကမ္ဘာလုံးအတိုင်းအတာရဲ့85ရာခိုင်နှုန်းရှိပါတယ်။လူဦးရေအရာကြည့်ရင်တော့ G20 နိုင်ငံတွေရဲ့လူဦးရေကကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းရှိတာပါ G20 မှာပါဝင်တဲ့နိုင်ငံတွေကတော့အာဂျင်တီးနာ၊ဩစတြေးလျ၊ဘရာဇီး၊ကနေဒါ၊တရုတ်၊ပြင်သစ်၊ဂျာမနီ၊အိန္ဒိယ၊အင်ဒိုနီးရှား၊အီတလီ၊ဂျပန်၊တောင်ကိုရီးယား၊မက္ကဆီကို၊ရုရှား၊ဆော်ဒီအာရေဗျာ၊တောင်အာဖရိကတူရကီ UK American ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ဖြစ်ပါတယ်။အမည်နဲ့အဲ့နိုင်ငံအဖြစ်ကမ္ဘာငွေကြေးဆိုင်ရာအဖွဲ့အစည်းတွေ၊ကုလသမဂ္ဂအဖွဲ့အစည်းတွေ၊အာဖရိကသမဂ္ဂ၊အာဆီယံနဲ့စပိန်နိုင်ငံတို့ကိုသတ်မှတ်ထားပါတယ်။ဒီအဲ့နိုင်ငံအဖွဲ့အစည်းတွေဟာ G20 ရဲ့အစည်းအဝေးတွေညီလာခံတွေကိုပုံမှန်ဖိတ်ကြားတက်ရောက်ခွင့်ပေးထားပါတယ်။ဒါအပြင်တခြားအဲ့နိုင်ငံတချို့နဲ့နိုင်ငံတကာနဲ့ဒေသဆိုင်ရာအဖွဲ့အစည်းတချို့ကိုလည်းဖိတ်ကြားပြီး G20 ရဲ့လှုပ်ရှားဆောင်ရွက်မှုတွေမှာပူးပေါင်းပါဝင်လှုပ်ဆောင်စေတာပါ1998ခုနှစ်နဲ့1999ခုနှစ်အတွင်းတွေမှာတကမ္ဘာလုံးအတိုင်းအတာနဲ့ကြုံတွေ့ခဲ့ရတဲ့ဗန္ဒာရေးအကျပ်တဲရဲ့အခြေအနေတွေပေါ်ကနေကမ္ဘာစီးပွားရေးတည်ငြိမ်မှုပြန်ဦးမော်လာပြီးကျွဲဝါမှုတွေဖြစ်လာစေဖို့ရည်ရွယ်ပြီးလွန်ခဲ့တဲ့22နှစ်1999ခုနှစ်မှာ G20 လို့ခေါ်တဲ့ Group of 20 ဆိုတာကိုစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်က G7 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကဗန္ဒာရေးဝန်ကြီးတွေ G20 နိုင်ငံကဗန္ဒာရေးဝန်ကြီးတွေနဲ့ဘဟုပန်အကြီးအကဲတွေတွေ့ဆုံပြီးကမ္ဘာဗန္ဒာရေးဆိုင်ရာအကျပ်တဲကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီး G20 နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုနှစ်စဉ်ပြုလုပ်ခဲ့ကြတာပါ။အဲ့ဒီနောက်9နှစ်ကြာပြီး2008ခုနှစ်နိုဝင်ဘာလ14ရက်နေ့15ရက်နေ့မှာ G20 နိုင်ငံတွေရဲ့အကြီးအကဲတွေပထမဆုံးထိပ်သီးအစည်းအဝေးကိုကျင်းပတွေ့ဆုံခဲ့ကြပါတယ်။G20 ရဲ့ဥက္ကဋ္ဌနေရာကိုအဖွဲ့ဝင်နိုင်ငံတွေကနှစ်စဉ်အလှည့်ကျတစ်နှစ်စီတာဝန်ယူကြရပြီး G20 ဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေကိုအရှေ့နိုင်ငံအနေနဲ့အများဆုံးလက်ခံကျင်းပပေးကြရပါတယ် G20 ရဲ့ဥက္ကဋ္ဌနေရာကိုရွေးချယ်တာမှာတော့အဖွဲ့ဝင်နိုင်ငံတွေက EU မပါဘဲဂျန်နဲ့19နိုင်ငံကိုအုပ်စုအဖွဲ့5ဘွဲ့ခွဲဖွဲ့ထားပြီးအုပ်စုတစ်ခုချင်းစီရဲ့အလှည့်ကျလာတဲ့အခါအဲ့ဒီအုပ်စုတွေကနိုင်ငံတစ်ခုကဥက္ကဋ္ဌနေရာကိုတာဝန်ယူရတာဖြစ်ပါတယ် G20 မှာအများရန်အတွင်းရေးမှုအဖွဲ့နဲ့အတွင်းရေးမှုယုံတော်မရှိပါဘူးအဖွဲ့ဝင်နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးတွေဗဟုပန်ဥက္ကဋ္ဌတွေကပဲညှိနှိုင်းတာဝန်ယူဆောင်ရွက်ကြရတာဖြစ်ပါတယ်အခုလောလောဆယ်ဥက္ကဋ္ဌတာဝန်ယူထားရသူကတော့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုဖြစ်ပါတယ်။2022ခုနှစ် G20 ထိပ်သီးအစည်းအဝေးကိုတော့လာမယ့်နိုဝင်ဘာလ15ရက်နဲ့16ရက်နေ့တွေမှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပဖို့စီစဉ်ထားကြပါတယ်ရှင
်။မညညလွင်တင်ဆက်နေတဲ့သတင်းထက်ကသူတာအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။အခုဆက်ပြီးတော့ကဘာသလွားကထူခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုဗစ်ကြောင့်ရန်နာထားတဲ့ Halloween တဆေကြီးပွဲတော်တွေကိုဒီနေ့အမေရိကန်မှာပြန်ပြီးတော့ကျင်းပနေပါပြီ။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာဇွန်ဘီပုတ်ကောင်တွေစီတန်လှည့်လည်ပွဲကိုကျင်းပခဲ့ပါတယ်။ဒီလိုကမ္ဘာသလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မခွင်ဖြူထွေးတို့ကတင်ပြထားပါတယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ဇွန်ဘီဖုန်းကောင်တွေလိုဝစ်စားစီရင်ပြီးကျင်းပလမ်းလျှောက်ပွဲကျင်းပခဲ့ကြပါတယ်။ကိုဗစ်ကရောဂါကြောင့်နှစ်နှစ်ကြာအွန်လိုင်းကပဲကျင်းပခဲ့ကြရပြီးဒီနေ့ကျင်းပတဲ့ပွဲဟာ15ချိန်မြောက်ကျင်းပတဲ့ပွဲဖြစ်ပါတယ်။ဇွန်ဘီဖုန်းကောင်တွေဟာပုံစံမျိုးမျိုးဝစ်ဆင်ထားကြပြီးတော့ဒီနေ့မှာတော့ပါဝင်ဆင်နွှဲတဲ့သူတွေအနေနဲ့သူတို့ရဲ့သားကောင်တွေအပေါ်တီးခတ်မှု၊ခ
ွဲခြားဆက်ဆံမှုမလုပ်ကြတွင်နဲ့အားလုံးအတူပေါင်းစည်းဖို့လှုံ့ဆော်တာမျိုးတွေကူးဆက်စေချင်ပါတယ်လို့ဒီပွဲကိုစီစဉ်သူတူဖြစ်တဲ့ Jesus Rodriguez ကပြောပါတယ
် Hay que infectar con los valores la tolerancia porque un zombie no agrede otro
အခုလိုဆွန်ပြီးလက်လျှောက်ပွဲတွေကိုအမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ဆက်ခရီမန်တိုမြို့မှာ2000ခုနှစ်ကစတင်ကျင်းပခဲ့တာဖြစ်ပြီးအခုချိန်မှာတော့ကမ္ဘာတဝန်းကမြို့ကြီးတွေဖြစ်တဲ့နယူးယောက်ဘွေနိုအဲရစ်ဘိုဂိုတာဆာပေါလိုဖရန့်ဖုတ်နဲ့စင်ကာပူတို့မှာပါကျင်းပနေကြပြီဖြစ်ပါရဲ့ရှင
်အမေရိကန်နိုင်ငံနယူးယောက်မြို့ East Village အရက်မှာတော့ Halloween တစ်သိကြီးပွဲအကျိုးအလှပြဝတ်စုံတွေဆင်ရင်ထားတဲ့အိမ်မွေးတိရစ္ဆာန်ပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်ခွေးအမျိုးအစားပေါင်းစုံပါဝင်ဆင်နွှဲခဲ့ကြပြီးတော့အလှဆုံးဝတ်စုံပြိုင်ပွဲနဲ့အတူပိုင်ရှင်ဖြစ်သူနဲ့ဆင်တူဝတ်စုံဝေ့ရတာမျိုးလိုတခြားခေါင်းစဉ်ကိုမျိုးနဲ့ရှင်ပြိုင်တဲ့ပွဲတွေလည်းပါဝင်ခဲ့ပါတယ်ဒီပွဲကို2020ခုနှစ်ကစတင်ကျင်းပခဲ့ပြီးတော့အဲ့ဒီတုန်းကတော့ကိုဗစ်ကပ်ရောဂါကြောင့်အွန်လိုင်းကတဆင့်ပဲကျင်းပခဲ့ရတာပါခင်ဗျာ
အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်ကီးဝက်စ်အရက်မှာဟောလိုဝင်းတစ်စီကြီးပွဲအကျိုးသူမိဖို့ကောင်းလေးလို့ဝစ်စင်ထားတဲ့သူတွေဟာစတိုင်းလေးစီးပြီးစီတက်လှည့်လည်ခဲ့ကြပါတယ်ပြီးခဲ့တဲ့တနေ့ဘက်ကကျင်းပတဲ့ဒီပွဲမှာသူမိဖို့ကောင်းလေးလို့ဝစ်စင်ထားတဲ့သူတွေအခေါင်းထမ်းထားတဲ့သူတွေဘလူးပုံစံဆေးချေထားကြတဲ့သူတွေပုံစံမျိုးမျိုးနဲ့လူပေါင်း 6,500 လောက်ပါဝင်ဆင်နွှဲကြတာပါအခုလိုစီတက်လှည့်လည်ပွဲဟာ Fantasy ပွဲတော်ရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးဒီပွဲတော်ကိုတော့အောက်တိုဘာလ22ရက်နေ့ကနေ30ရက်နေ့အထိဆင်နွှဲကြတာပါအိမ်မွေးတိရစ္ဆာန်လေးတွေအထက်ဝစ်စုံပြိုင်ပွဲမြန်မာဖုံးဆွေချီတက်လမ်းလျှောက်ပွဲနဲ့ကားအလှဆင်စီတန်းနဲ့လည်းပွဲတွေကိုလည်းကျင်းပလို့ရှိပါတယ်ရှင
်ဘယ်လ်ဂျီယံနိုင်ငံမှာနှင်းစင်ကျင်းပမယ်ဖြစ်တဲ့ရွှေဖျုံသီးလေလောပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်ကိုဗစ်ကပ်ရောဂါကာလအတွင်းနှစ်နှစ်ကြာရန်နာထားရပြီးဒီနှစ်မှမှပြန်ကျင်းပနိုင်တာပါရွှေဖျုံသီးကိုလှေအဖြစ်ထွန်းထုတ်ထားပြီးတော့ရေထဲမှာလူ၄ယောက်ပါဝင်တဲ့အသင်းအနေနဲ့လက်ဆင့်ကန်လှော်ခတ်ပြိုင်ကြရတာပါဒီအရေးလေမှာရှိတဲ့အင်္ဂလိပ်ကိုတပတ်ပတ်ပြီးတော့ကမ်းဘက်ကိုပြန်လှော်ကြရတာပါအစမတန်ကြီးလွန်းတဲ့ရွှေဖြုံသီးတွေကိုအတုံးချတဲ့အနေနဲ့ဒီပြိုင်ပွဲတွေကိုကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့လူ၄ယောက်ပါဝင်တဲ့အသင်းပေါင်း56သင်းလောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ဝင်ရောက်ရှင်ပြိုင်တဲ့သူတွေများလွန်းတဲ့အတွက်နောက်နှစ်မှာလူစီးလောက်တဲ့အရွယ်အစားရှိတဲ့ရွှေဖြုံသီးတွေရဖို့တောင်အခက်အခဲရှိတယ်လို့ပွဲစီစဉ်သူတူကပြောပါတယ်အခေါင်းပေါက်ဖြစ်အောင်ရွှေဖြုံသီးအသားတွေကိုဖယ်ထုတ်ပြီးရလာတာတွေကိုရွှေဖြုံသီးဟင်းရီချက်ခဲ့တယ်လို့လာရောက်အားပေးသူတွေနဲ့ရှင်ပြိုင်သူတွေကိုလည်းချက်ပြုတ်ကြွေးမွေးခဲ့ပါတယ်ခင်ဗျာ
ဝင်းနေချမ်းနဲ့မခင်ပြည့်ခွဲတို့တင်ဆက်နေတဲ့ဒီထူးခြားဆက်များသတင်းများအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA ကနေဒီကနေ့ဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ30နဲ့51တို့ကနေဖန်ယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင
်။ကုလသမဂ္ဂကဂျာဝင်ညီနိုင်ပြည်တဲ့တည်နံတင်ပုံမှုသဘောတူညီချက်ကိုရုရှားကရပ်ဆိုင်းလိုက်ပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်ယူကရိန်းကတည်နံ9000ကျော်တင်ပို့နိုင်ခဲ့ပြီးကမ္ဘာဈေးကွက်မှာတည်နံဈေးကျဖို့အထောက်အကူဖြစ်ခဲ့ပါတယ်။ယူကရိန်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့လုံရတဲ့ဆက်ဆက်ပြီးသဘောတူညီချက်အရရပ်ဘက်ကုမ္ပဏီသင်္ဘောတွေရဲ့လုံခြုံရေးကိုရုရှားကအာမခံချက်မပေးနိုင်တော့ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြီးညာချက်မှာပြောထားပြီးစနေနေ့ကစပြီးရဲအကန့်အသတ်မရှိရက်ဆိုင်လိုက်တာဖြစ်ပါတယ်။ယူကရိန်းကတော့သူတို့တိုက်ခိုက်တာမဟုတ်ဘူးလို့ညင်းဆိုလိုက်ပါတယ်။အီရန်နိုင်ငံတဝန်းကဆာရပြပွဲတွေအတွင်းသတင်းတော့တွေအတော်များများဖမ်းဆီးခံခဲ့ရတဲ့အပေါ်အီရန်သတင်းတော့တွေကဒီကနေ့ရှုတ်ချလိုက်ကြပါတယ်။မြို့တော်တီဟရန်ရဲ့တခြားမြို့တွေမှာသတင်းတော့20ကျော်ဆက်ပြီးတော့ဖမ်းဆီးခံနေရတော့ဖြစ်တယ်လို့ဆာဆန်ဒက်ကီသတင်းစာကဒီနေ့ပြောပါတယ်။ဒါအပြင်နောက်ထပ်သတင်းတော့တွေအတော်များများကိုလည်းအာဏာပိုင်တွေဘက်ကစစ်ဆေးမေးမြန်းမှုခေါ်တာတွေရှိပါတယ်လို့လည်းဆိုပါတယ်။သတင်းတော့တွေကိုအခုလိုဖမ်းဆီးထားတာတွေနဲ့ပတ်သက်ပြီးတော့သူတို့ရသည့်ရတိုက်တဲ့အခွင့်အရေးတွေကိုမပေးတာတွေနဲ့ပတ်သက်ပြီးအာဏာပိုင်တွေကိုဝေဖန်ထားတဲ့ကြေညာချက်ကိုလည်းအီရန်သတင်းတော့တဲ့ဓာတ်ပုံသတင်းတော့300ကျော်ကလက်မှတ်ရေးထိုးခဲ့ကြတယ်လို့ပြည်တွင်းသတင်းတွေကပြောပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့သူ့ဇနီးတို့ဟာအီရန်ဆန္ဒပြသူတွေကိုထောက်ခံကြောင်းပြသဖို့အတွက်ကနေဒါတိုင်းကအိုတာဝါမြို့ကအီရန်ဆန္ဒပြသူများထောက်ခံချီတဲ့ပွဲမှာပါဝင်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။ Digital လုံခြုံရေးအန္တရာယ်ဆိုင်နေရတဲ့မြန်မာနိုင်ငံက Telinor အသုံးပြုသူတွေကိုကူညီပံ့ပိုးပေးနိုင်ဖို့နည်းလမ်းတွေကိုရှာဖွေနေတယ်လို့ Telinor ကတောက်ကြားနေမှာပြောလိုက်ပါတယ်။ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့အခါမှာကြားဖြတ်နားထောင်နိုင်တဲ့နည်းပညာကိုဖွင့်ခိုင်းလိုက်ပြီးတဲ့နောက်တယ်လီနော့ကမြန်မာနိုင်ငံကသူ့လုပ်ငန်းကိုဒေါ်လာ105သန်းနဲ့ရောင်းချပြီးထွက်ခွာခဲ့တာပ
ါ။တင်ပြအချင်းချုပ်ကိုဦးသိမ်းမောင်တန်းကြေညာခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစန်းကျော်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius ဌာနနဲ့ Tiang Wang တို့ဖြစ်ပါတယ်။ VOA America အသံရဲ့ဒီကနေ့ညဖက်990.90 စီစဉ်တွေကိုလိုင်းတုံမီတာ3053နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနားလာပ
This program has come to you from the Voice of America, Washington.